Welcome to the Voice of America in Burmese.
ပြည့်ရှင်စရာကောင်းတဲ့ Christmas ညချမ်းဖြစ်ပါစေသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဒီဇင်ဘာလ25ရက်အင်္ဂါနေ့ညပိုင်း 9:30 အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 1925 30နဲ့ line လက် meter 190တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနားလာပါအခုညပိုင်းအစီအစဉ်တွေတာဝန်ယူသိဆက်မှာပ
ါ Merry Christmas ပါရှင်ကျမကတော့စုမြတ်မမ Indonesia နိုင်ငံမှာစနေနေ့ကဆူနာမီဒီ line ကြီးတွေခံရမှုကြောင့်တေဆုံးသူဟာ429ယောက်ရှိသွားပြီလို့သဘာဝဘေးဒဏ်ကူညီကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါရယ်။ကမ္ဘာပေါ်မှာတယောက်နဲ့တယောက်ရိုင်းမင်းကူညီကြဖို့ဆုတောင်းတယ်လို့ပိုယဟမင်းကြီး Francis က Christmas နေ့ဆုတောင်းစကားပြောကြားခဲ့ပါရယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပါရှင်။ရှမ်းပြည်နယ်ကုတ်ခိုင်ဒေသဖက်မှာတပ်မတော်နဲ့တိုက်ပွဲဖြစ်တဲ့ဆိုရယ် TNL ရဲ့ထုတ်ပြန်ချက်ကိုတပ်မတော်ဖက်ကအခုလိုတုံ့ပြန်ပြောဆိုပါရယ်။
ကျွန်တော်တို့နဲ့ကတော့ DNA နဲ့တိုက်နှုန်းနဲ့ကတော့တိုက်ပွဲမဖြစ်တာသိကြပါတယ်ဗျ။အခုကြီးကကျွန်တော်တို့မသိနိုင်တာတခုကြာအဲ့ဒီဘက်မှာလည်းလက်နက်ကင်ဖွဲ့စည်းထားတယ်။ရင်းနှီးတဲ့ညီညာရေးယူထားတဲ့အဖွဲ့အစည်းကြီးရှိနိုင်တယ်။
တက်မရော်သတင်းမှပြန်ကြားရေးအဖွဲ့ကဘုံမှုချုပ်ဇော်လင်းထွန်းပြောတော်တာပါ။အပြည့်စုံကိုတော့မကြောက်ခင်ကြားမှာပါ။ဂျာပြင်ရခိုင်ပြည်နယ်မြေပုံမြို့မှာရခိုင်တိုင်းနာနိုင်ငံရေးကောင်းဆောင်တို့ပြစ်ခတ်တပ်ဖြတ်ခံရတဲ့အတွက်လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအပေါ်စိုးရိမ်မှုတွေရှိလာတဲ့သတင်းနဲ့ရန်ကုန်က Christmas ပွဲတော်နဲ့ဆူတောင်းပွဲတွေအကြောင်းသိဆက်သွားမှာဖြစ်တယ်လို့ Christmas တခြင်းတစ်ပုဒ်ကိုလည်းနားဆင်ရပါအောင်မယ်။ဒုတိယပိုင်းနိုင်ဝဲမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုက်ဆွေးနွေးခန်းကိုကြားမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့သတင်းတွေကိုမဆူမြတ်မွန်နဲ့ကိုအောင်တို့ကပြောပြပေးပါအောင်ရှင်
။အင်ဒိုနီးရှားနိုင်ငံမှာဆူနာမီဒဏ်ခံထားရသူတွေအတွက်နိုင်ငံတော်ဝန်ကခရီးရန်ဘာသာဝင်တွေဆူတောင်းပေးကြဖို့ခရီးရန်အသင်းတော်ကောင်းဆောင်တွေကတိုက်တွန်းခဲ့ကြပါတယ်။ဆူနာမီဖြစ်ခဲ့တဲ့နေရာတွေမှာနောက်ထပ်သဘာဝဘေးဒဏ်တွေဖြစ်လာမှဆိုရင်လို့ဒေသခံတွေဘေးလွတ်ရာသွားခဲ့ကြပေမဲ့တချို့ဖျားကြောင်းတွေမှာငြိမ်သက်စွာဆူတောင်းပွဲတွေကျင်းပခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဒီဆွန်ဒါရေလက်ကြားတစ်ဖက်တစ်ချက်မှာစနေနေ့ကဆူနာမီဒီလိုင်းကြီးတွေရက်ခိုက်ခံရမှုကြောင့်သေဆုံးတဲ့သူဟာ429ယောက်ရှိသွားပြီလို့အင်ဒိုနီးရှားသဘာဝဘေးဒဏ်ကူညီကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါရယ်ဆူနာမီကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့တဲ့ဒီကျွန်းဆွယ်တစ်ဖက်စီကဆူမန်ထရာနဲ့ဂျာဗာပြည်နယ်တွေမှာအနက်ခံခွဲတွေအဝေးထိန်ဒရုန်းယာဉ်တွေတုံးပြီးတော့အသက်ရှင်ကျန်နေနိုင်သူတွေကိုလိုက်လံရှာဖွေနေပါရယ်အင်ယာနဲ့နေအိမ်ယာနဲ့ချီအပါအဝင်ဒီအဆောက်အဦပေါင်း1000ကျော်ပျက်စီးခဲ့ပါရယ်ထိခိုက်ဒဏ်ရာရသူ1400ကျော်ရှိပြီးတော့128ယောက်ထံမှနည်းလဲပျောက်ဆုံးနေပါရယ်စနေနေ့ဒေသစံတော်ချိန်ည9:00လောက်မှာကရာကာတိုအာမီးတောင်ပောက်ကွဲခဲ့ပြီးတော့နိုင်ဝဲလောက်အကြာမှာဆူနာမီဒီလိုင်းကြီးတွေရိုက်ခတ်ခဲ့တာလို့မိုးလေဝသရာသီဥတုနဲ့ဘူမိဗေဒဌာနကပြောပါရယ်ဒါပေမဲ့မီးတောင်ပောက်တာဟာဒီဂျွန်လတွေကဖြစ်ပြီးတော့အခုထက်တောင်အင်အားပြင်းတာမို့မီးတောင်ကြောင့်ဆူနာမီဖြစ်တယ်လို့အတိမပြုနိုင်သေးပဲဘာကြောင့်ဖြစ်ရသလဲဆိုတာစုံစမ်းနေစေလို့အင်ဒိုနီးရှားဘူမိဗေဒဌာနအကြီးအကဲက VOA အင်ဒိုနီးရှားဌာနကိုပြောကြားခဲ့ပါရယ
်အမေရိကန်ဆိုရလုပ်ငန်းတချို့ယာယီရဆိုင်ထားတာ၄ရက်မြောက်လာပြီးဖြစ်တဲ့ Christmas နေ့မှာသမရထရမ်ကဒီအင်ဂျီရောမှာ Christmas ပွဲကိုစတင်ဆွေးနွေးနေပါတယ်အဆိုအရယာယီအသုံးစရိတ်နဲ့ပတ်သက်လို့လွတ်တော်နဲ့အင်ဂျီရောကြားပြည်လည်မှုမရသေးတဲ့အတွက် Florida အားလည်းရဲ့အပန်းဖြေခီးစဉ်ကိုပြဖြတ်လိုက်ပြီးတဲ့နောက်သမရထရမ်နဲ့သမရကရော Melania တို့ဟာမြို့တော် Washington မှာကျင်းပတဲ့ Christmas အကျိုးဆုတောင်းပွဲကိုတက်ရောက်ခဲ့ကြပါတယ်ကုရပိုင်းတွင်အများမြင်ကွင်းကပျောက်နေတဲ့သမရထရမ်ကအဆိုအရလုပ်ငန်းတချို့ယာယီပိတ်သိမ်းထားတဲ့အပေါ်မှာငယ်ဆက်လွန်ကျွေးရင်းလိုအပ်တိုင်းဆိုတာကလွဲပြီးတော့ဘာမှထပ်ပြောစရာမရှိပါဘူးလို့ပြောပါတယ်ဒီချိန်လေးပေါ်မှာသမရထရမ်ကနိုင်ငံကိုဗျံပဒါဖြစ်အောင်တွန်းပို့နေရဆိုပြီးတော့ဒီမိုကရက်တစ်တော်မတ်ခေါင်းဆောင်နှစ်ဦးကလည်းဝေဖန်လိုက်ပါတယ်။နေဆက်တတိုင်းအတွက်သမရထရမ်ကဒေါ်လာဘီလီယံနဲ့ချီတဲ့ငွေတွေကိုတောင်းလို့ရင်းဖြစ်တယ်လို့အထက်လွှတ်တော်မတ်ချက်ရှီမာကပြောပါတယ်။မက္ကဆီကိုနေဆက်မှာနေဆက်တတိုင်းဆောက်ဖို့အတွက်သမရထရမ်ကဒေါ်လာ5ဘီလီယံအထိပြည်ပကိုတောင်းခံခဲ့ပြီးဒီမိုကရက်တစ်ဘက်ကနေဆက်လုံခြုံရေးကို 1.3 ဘီလီယံသောခွင့်ပြုဖို့သဘောတူခဲ့တာပါအခုလိုသမရနဲ့လွှတ်တော်ကြားသဘောတူညီချက်မရသေးတာကြောင့်အစိုးရဝန်ထမ်း8သိန်းလောက်အလုတ်ကယာယီရန်နာထားပြီးတော့အဲ့ဒီထဲကတဝက်လောက်ဟာအခုလောလောဆယ်မှာလှဝါးကမရသေးပဲအလုတ်ဆက်လုံနေကြပါတယ်
ကမ္ဘာပေါ်ကနိုင်ငံတိုင်းနဲ့ယဉ်ကျေးမှုတိုင်းမှာလူအချင်းချင်းရိုင်းမင်းကူညီကြဖို့ဆုတောင်းတယ်လို့ပိုယဟမင်းကြီးက Christmas နေ့ဆုတောင်းစကားပြောကြားခဲ့ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားငြိမ်းချမ်းရေးရဖို့အပြင်ဆီးရီးယားနဲ့ယေမန်နိုင်ငံတွေမှာငြိမ်းချမ်းစေဖို့မျှော်လင့်တယ်လို့လည်းဒီကနေ့ဒီ Saint Peter's Basilica ဘုရားကျောင်းဝရဏထွက်ပြီးတော့ Christmas ဝတ်ပြုဆုတောင်းစဉ်မှာပိုယဟမင်းကြီး Francis ကပြောကြားခဲ့ပါတယ်။ပိုယဟမင်းကြီးဥဆောင်တဲ့ဝတ်ပြုဆုတောင်းပွဲကို Saint Peter's ယဉ်ပြင်မှာကမ္ဘာတဝန်းကခရီးရန်ဘာသာဝင်ထောင်ထဲချီလာရောက်ခဲ့ကြပါတယ်။တနင်္လာနေ့ညတုန်းကလည်းဒီဖျားချောင်းတဲမှာလုပ်တဲ့ Christmas အကြိုညဝတ်ပြုဆုတောင်းပွဲမှာခရီးရန်ဘာသာဝင်တွေအနေနဲ့ပကာသနာကိုရှေ့တန်းမတင်ပဲအလှူဒါနမေတ္တာတရားတို့နဲ့ရိုးရှင်းတဲ့ဘဝကိုဖြတ်သန်းကြဖို့အတွက်ပိုယဟမင်းကြီး Francis ကတိုက်တွန်းခဲ့ပါတယ်။
L'uomo è diventato avido e vorace. Avere, riempirsi di cose, pare a tanti il senso della vita.
လူတွေဟာလောဘတွေလူရင်းဆန္ဒတွေပြင်းပြလာကြပါတယ်ဒီကနေ့ခေတ်မှာပိုင်ဆိုင်မှုတွေရုပ်ဝတ္ထုပစ္စည်းတွေရှိမှဘဝအတိတ်ပဲရှိတယ်လို့တော်တော်များများခံယူလာကြပါတယ်လူအများပြားဟာနေစဉ်ရှင်သန်နိုင်ဖို့စားစရာတော့မရှိချိန်မှာတချို့ကတော့စိတ်ခံစားတောက်နေကြတယ်လို့ပိုယဟမင်းကြီးပြောကြားသွားတာပါနွားတင်းကုတ်မှာဆင်းဆင်းရဲရဲမွေးဖွားခဲ့တဲ့ယေရှုခရစ်တော်ရဲ့ဘဝကိုပြန်အောင်မိပြီးတော့ရုပ်ဝတ္ထုတွေကိုရှည်တန်းတင်တဲ့ဘဝကိုမမက်ကြဘူးနဲ့မရှိဆင်းရဲသားတွေကိုလှူဒန်းသွားကြဖို့အတွက်ပိုယဟမင်းကြီးကတိုက်တွန်းပါတယ်ရိုးရှင်းတဲ့ဘဝကိုဖျက်ဆီးပြီးတော့ဘဝရဲ့အတိတ်ပဲကိုရှာဖွေသွားကြဖို့လေခရစ်ယာန်တစ်သောင်းလောက်တက်ရောက်ခဲ့တဲ့ဝိပုဘဲမှာပိုယဟမင်းကြီးဖရန်စစ်ကပြောကြားသွားခဲ့ပါတယ်
အာဖဂန်စတန်နိုင်ငံကဘူးမြို့တော်ကအစိုးရစာအုပ်တစ်ခုကိုတင်းလန်းလေးတုန်းကသဏ္ဍာန်သမားတွေဝင်ရောက်တိုက်ခိုက်လာကြောင်းလူပေါင်း43ဦးသေဆုံးခဲ့ကြောင်းအာဖဂန်အစိုးရပြောခွင့်ရကပြောပါရယ်မတန်ဆန်းတွေစစ်ပြန်နေကိုအကူအညီပေးနေတဲ့ဌာနအပါအဝင်အစိုးရဌာနတချို့ရုံးထိုင်နေအဲ့ဒီအစိုးရအပြင်ဘက်မှာအသေးခံဘုံခွဲသမားတဦးကဖောက်ခွဲပစ္စည်းတွေတင်ဆောင်ထားတဲ့ကားကိုစတင်ဖောက်ခွဲတိုက်ခိုက်ခဲ့တာပါအဲ့ဒီနောက်အစိုးရတင်းကိုဝင်လာတဲ့အကြမ်းဖက်သမားတွေနဲ့ရဲတွေခဏလိုက်ကြာပြန်လည်ပစ်ခတ်ခဲ့ကြပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်14000လောက်ထဲကတဝက်ကိုပြန်လည်ခေါ်ယူမယ်လို့ကြေညာပြီးရဲ့အငငယ်ကြာမှာပဲဒီတိုက်ခိုက်မှုဖြစ်ပွားတာပါခင်ဗျာ
ဒီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့ညပဲဒီ Christmas နေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ American ဆိုရထိပ်ပိုင်းအရာရှိကြီးတချို့နှုတ်ထွက်တာနဲ့ Emperor နဲ့လွှတ်တော်ကြားအစိုးရအသုံးစိတ်ကိစ္စပြေလည်မှုမရသေးတာကြောင့်ရင်းနှီးမြှုပ်နှံသူတွေကြားမှာစိုးရိမ်မှုတွေမြင့်တက်နေချိန်မှာပဲဒီဂျပန်နဲ့တရုတ်အစုရှယ်ယာဈေးတွေဒီကနေ့တိတိတတ်တာကျဆင်းခဲ့ပါတယ်။ဂျပန်က Nikkei အစုရှယ်ယာဈေး900ဂိုင်းနှုန်းကျဆင်းပြီး2019ခုနှစ်ထဲကစလို့ဒီအမှတ်1000အောက်ပထမဆုံးအကျဉ်းကိုရောက်သွားခဲ့ပါတယ်။တရုတ်ရှန်ဟိုင်းကွန်ပိုစစ်အညွှန်းကိန်းလည်း100ဂိုင်းနှုန်းကျခဲ့ပါတယ်။ဟောင်ကောင်ဩစတြေးလျတောင်ကိုရီးယားဥရောပနဲ့အမေရိကန်ဈေးကွက်တွေမှာတော့ခရစ်စမတ်နေ့မှုဈေးတွေပိတ်ပါတယ်။ဒီတနင်္လာနေ့ကတော့နယူးယောက်ဈေးကွက်မှာ S&P အစုရှယ်ယာဈေး200ဂိုင်းနှုန်းကျခဲ့ပြီးတော့ Dow Jones အညွှန်းကိန်းဟာလည်း300ဂိုင်းနှုန်းလောက်ကျဆင်းခဲ့တာပါ။အခုလိုအမေရိကန်အစုရှယ်ယာဈေးတွေကျနေတာအပြင်တခြားစီးပွားရေးပြဿနာတွေနဲ့ပတ်သက်လို့အမေရိကန်ဗဟိုဘဏ်ကိုသမ္မတဒေါ်နယ်ထရမ့်ကအပြစ်တင်ပါတယ်။ဗဟိုဘဏ်ဥက္ကဋ္ဌဂျရုံးပါဝဲလ်ဟာဈေးကွက်အကြောင်းကိုနားမလည်ပဲအတုံးနှုံပြင်းခဲ့တာကြောင့်စီးပွားရေးကိုထိခိုက်ရတယ်လို့သမ္မတက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာပါ။ဒါပေမဲ့အမေရိကန်ကဒီတရုတ်နဲ့တခြားအဓိကကုန်သွယ်ဘက်နိုင်ငံတွေအပေါ်ကုန်သွယ်ခွင်တွေကောက်ခံခဲ့တာကြောင့်အခုလိုရင်းနှီးမြှုပ်နှံသူတွေရဲ့ယုံကြည်မှုတွေကျဆင်းနေတာလို့စီးပွားရေးပညာရှင်တချို့ကပြောပါတယ်။အလုံးလက်မဲ့ဥယျာဉ်ကျဆင်းပြီးတော့စီးပွားရေးပြန်တိုးတက်လာတဲ့အတွက်ပြီးခဲ့တဲ့သတင်းပတ်ထဲမှာအတုံးနှုံကို 1.25 ရာခိုင်နှုန်းအထိဗဟိုဘဏ်ကတိုးမြှင့်ခဲ့တာဖြစ်ပါတယ်။
လေဗျားနိုင်ငံထရီပိုလီကနိုင်ငံခြားရေးဝန်ကြီးဌာနကိုဝင်ရောက်တိုက်ခိုက်တာကြောင့်လူ3ဦးထဲမှနေသေဆုံးခဲ့တယ်လို့လေဗျားလူညွန်ရေးရာရှိတွေကပြောပါတယ်အသေးခံဘုံကွက်တိုက်ခိုက်ရာကနေမိခိုးတွေတက်လာတာကိုလည်းတွေ့ရပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘယ်သူမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူး2011ခုနှစ်ကလေဗျားအာနာရှင်မုံမာဂရာဖီတပ်ဖြတ်ခံရပြီးနောက်ပိုင်းကလေးကလေဗျားမှာနိုင်ငံရေးအခြေအနေရှုပ်ထွေးလာတာပါလက်ရှိလေဗျားဆူရနဲ့စစ်ဖက်ဆိုင်ရာခေါင်းဆောင်တချို့ကလည်းထရီပိုလီနဲ့လေဗျားရှေ့ဘက်ကရေနံထွက်ရှိရနေမျိုးကိုတင်းကျုံနိုင်ဖို့အသီးသီးစူးစမ်းနေကြသလို IS စစ်သွေးကြွတွေကလည်းအဲ့ဒီနေမျိုးတွေမှာလှုပ်ရှားနေကြပါတယ်ကုလသမဂ္ဂကတော့ညီညွတ်တဲ့လေဗျားဆူရတည်းရဲ့ပေါ်ပေါက်လာဖို့နဲ့လုံခြုံရေးဥပဒေစိုးမိုးရေးစတာတွေအတွက်အဖွဲ့ပေါင်းစုံအနေနဲ့ဆွေးနွေးကြဖို့တိုက်တွန်းထားပါတယ်
စူရနိုင်ငံမှာသမရအိုမာအယ်ဘာရှာကိုယာရုကနေဆင်းပေးဖို့တောင်းဆိုနေသူတွေကသမရအင်ဒိုရှီးယားကိုချီတက်ဆန္ဒပြမယ်လို့ချိန်ချောက်ထားတာကြောင့်ကာတိုမျိုးတော်တဝါအတီကယုံနှိမ့်နှင်းတဲ့ရဲတွေနဲ့စစ်သားတွေကိုဖြန့်ချထားပါတယ်။မျိုးတော်ထဲမှာထောင်တောင်းချီတဲ့ဆန္ဒပြသူတွေချီတက်ဆန္ဒပြနေတာကိုတနက်ကင်ဆောင်ထားတဲ့လက်နက်ကင်တွေအနီးကစောင့်ကြည့်နေတဲ့ဗီဒီယိုတွေ Twitter လူမှုကွန်ရက်တွေပေါ်မှာတင်နေကြပါတယ်။ပေါင်မုံစေးရုတ်တရက်တက်သွားသလိုအစားအသောက်နဲ့လောင်စာဆီရှားပါနေတာကြောင့်လွန်ခဲ့တဲ့သတင်းတစ်ပတ်ထဲကချီတက်ဆန္ဒပြမှုတွေဖြစ်ပေါ်လာခဲ့တာပါပြည်သူတွေကောင်းကောင်းမွန်မွန်နေထိုင်စားသောက်နိုင်အောင်လို့စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်မယ်လို့သမ္မတကတနင်္လာနေ့ကကတိပေးပါတယ်ဆန္ဒပြပွဲတွေစတင်ခဲ့တဲ့ကလုံခြုံရေးတွေပြစ်ခတ်မှုကြောင့်ဆန္ဒပြသူ38ယောက်သေဆုံးခဲ့တယ်လို့ယုံကြည်စိတ်ချရတဲ့သတင်းတွေကသိရကြောင်း Amnesty International လူ့အခွင့်အရေးအဖွဲ့ကဒီကနေ့အင်္ဂါနေ့မှာပြောကြားပါတယ်ဆန္ဒပြသူတွေကို ကြီးအစ်စ်တွေတော့လူစုခွဲနေတယ်ဆိုတဲ့သတင်းတွေအပေါ်မှာစိုးရိမ်နေလို့ American, British, Norway နဲ့ကနေဒါနိုင်ငံတွေကတင်းနှလာနေတော့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်
တူရကီသမ္မတ Richard Day အာရဝင်ရဲ့အလဲပတ်ဖိတ်ကြားမှုကို American သမ္မတ Donald Trump ကလက်ခံလိုက်တယ်လို့တူရကီအစိုးရပြောခွင့်ရကမနေ့ကတင်းလန်နီမှာပြောပါတယ်လာမယ့်2019ခုနှစ်မှာ Trump ကလာရောက်လက်ပတ်ချင်တာနဲ့ပတ်သက်လို့ဝန်ကြီးအဖွဲ့အစည်းအဝေးကျင်းပပြီးတူရကီအစိုးရပြောခွင့်ရ Ibrahim Kalin ကသတင်းတောက်တွေကိုအခုလိုပြောလိုက်တာပါဒါပေမဲ့ရည်တီးကြသတ်မှတ်ထားတာတော့မရှိသေးပါဘူး Trump ကိုဖိတ်ကြားထားမှုနဲ့ပတ်သက်ပြီးအင်မီရောကလည်းအတည်ပြုပြောကြားပါတယ်အစီအစဉ်အတိအကျမဆွဲရသေးပေမဲ့လည်းနောက်မှာသမ္မတကတွေ့ဆုံဆွေးနွေးဖို့တကားဖွင့်ထားပါတယ်လို့အင်ဂျူရောကပြောပါတယ်။ဆီးရီးယားကအမေရိကန်တပ်ဖွဲ့ကိုပြန်ခေါ်မှန်းနဲ့ပတ်သက်လို့လုံခဲ့တဲ့သတင်းဘက်ကထရမ့်နဲ့အာဒိုဝန်တို့ဖုံးပြောကြရမှာအာဒိုဝန်ကဖိတ်ကြားခဲ့တာဖြစ်တယ်လို့ခန်ကပြောပါတယ်။တနင်္ဂနွေနေ့တုန်းကထရမ့်ကလည်းသမ္မတအာဒိုဝန်နဲ့ခက်ကြကြပြောဆွေးနွေးပြီးအလုပ်တွေပြီးမြောက်ခဲ့တယ်လို့ဒီတာမှရေးသားခဲ့ပါတယ်
။မြောက်ကိုရီးယားနိုင်ငံမှာအကျဉ်းချခဲ့ပြီးတော့တည်ဆုံသွားတဲ့ဒီအမေရိကန်ကျော်ကောလိပ်ကျောင်းသားအော်တဝါ 1PR ရဲ့မိသားစုကိုအမေရိကန်ဒေါ်လာ1,500မြောက်ကိုရီးယားဘက်ကရောင်းချပေးဖို့အမေရိကန်ပြည်ထောင်စုတရားရုံးတရားသူကြီးတယောက်ကအမိန့်ချလိုက်ပါတယ်ရှင်ဒီကနေ့ညဘက်ထိတ်တန့်ရောက်တဲ့တဲ့တွေကိုမဆူမြမွန်နဲ့ကိုအောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လင်းချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ် TNL ဘက်ကထုတ်ပြန်ထားတဲ့ရှမ်းပြည်နယ်ကုတ်ခိုင်ဒေသဖက်မှာတပ်မတော်နဲ့ပြည်ခရဲသတင်းလာနေကတိုက်ပွဲဖြစ်တယ်ဆိုတာမဟုတ်မမှန်တဲ့အကြောင်းတပ်မတော်ဘက်ကညင်ပါတယ်သဆိုင်ရာတိုင်းစစ်ဌာနချုပ်ဒေသတွေမှာစီးရဲဆိုင်ရာလှုပ်ရှားမှုတွေရပ်တန့်မှုညွန်ကြားချက်ထုတ်ပြဖြစ်တယ်လို့လည်းတပ်မတော်သတင်းမှပြန်ကြားရေးအဖွဲ့တာဝန်ရှိသူတဦးက VOA ကိုပြောပါတယ် TNL ဘက်ကတော့တိုက်ပွဲဖြစ်တယ်ဆိုတာမှန်ကန်တဲ့အကြောင်းထပ်ပြီးတော့အတည်ပြုပြောဆိုပြီးလက်တွေ့အခြေအနေမှာထူးထူးခြားခြားပြောင်းလဲတာမရှိသေးဘူးလို့ဆိုပါတယ်ကိုစောထက်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်
ဆက်စင်ရေးတွေရပ်ပြီးငင်းညာရေးဆောင်ရွက်မယ်လို့တမတော်ကာဝေးရေးဦးစီးချုပ်ရုံးကဒီဇင်ဘာ27ရက်နေ့မှာထုတ်ပြန်ပြီး3ရက်အကြာမှာတန်အန်းပလောင်ဖွဲ TNLA နဲ့တမတော်ကြားတန်အန်းပြည်နယ်တမ5နယ်မြေကုတ်ခိုင်မြို့နယ်ရွှေမောအုပ်စုရွှေမောကျေးရွာအနီးမှာတင်းလာနေမနက်ပိုင်းကနိုင်ဝက်နီးပါးကြားတိုက်ပွဲဖြစ်တယ်လို့ TNLA ဘက်ကထုတ်ပြန်တာဟာမဟုတ်မှန်တဲ့အကြောင်းတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့တွဲဖက်အတွင်းရေးမှူးပြည်သူဆက်ဆံရေးနဲ့စိတ်ဓာတ်ဆက်ဆံရေးညွှန်ကြားရေးမှူးယုံဒုတိယညွှန်ကြားရေးမှူးဘုံမှုချုပ်ဇော်လင်းထွန်းက VOA ကိုပြောပါရယ
်ကျွန်တော်တို့နဲ့ကတော့ DNA နဲ့တိုက်နှုံနေကြတော့တိုက်ပွဲမရှိတာသိကြပါရယ်ကြတခုကြီးကကျွန်တော်တို့မသိနိုင်တာတခုကြီးအဲ့ဒီဘက်မှာလည်းလက်နက်ကင်ဖွဲ့စည်းများတယ်လေရင်းနှီးတဲ့ညီညာရေးယူထားတဲ့အဖွဲ့အစည်းရှိနိုင်တယ်ပြီးရင်ခုအဲ့ဒီဘက်အရှင်းရောက်နေပြီကအရင်ကတည်းကကျွန်တော်လက်နက်ကင်ဖွဲ့စည်းများတဲ့နေနေဖြစ်တဲ့ကြောင့်မလို့ပြီးပြင်းအဖွဲ့အစည်းနဲ့ဖြစ်တဲ့ဟာဆိုတော့ကျွန်တော်မပြောတာမပြောတာဖို့ပေါ့အဲ့ချွန်းချက်ကလေးကရှိ
တယ်။ဒါအပြင်သက်ဆိုင်ရာစစ်ဒေသတွေမှာစစ်လုံရှားမှုတွေကို2019ခုနှစ်ဧပြီလ30ရက်နေ့အထိ၄လကျော်ကြာရပ်ဆိုင်ထားမဲ့အကြောင်းဒီဇင်ဘာ27ရက်နေ့မှာထုတ်ပြန်ခြင်းကတည်းကသက်ဆိုင်ရာစစ်ဌာနချုပ်တွေကိုညွှန်ကြားထားပြီးဖြစ်တယ်လို့လည်းဗိုလ်မှူးချုပ်ဇော်လင်းထွန်းကပြောပါရစေ။
ကျွန်တော်တို့ရဲ့သတင်းထုတ်ပြန်ချက်မှာ Breaking News တက်နေရတဲ့ဒီစင်ညာချက်ထုတ်လိုက်တယ်။စင်ညာချက်အဲ့လိုမျိုးစင်ညာချက်ထုတ်လိုက်ပါ။စင်ညာချက်ထုတ်ပြီးနောက်ပိုင်းမှာအဲ့သက်ဆိုင်ရာတိုင်းစစ်ဌာနချုပ်ကစီးရေးဆိုင်ရာလှုပ်ရှားမှုများကိုရပ်တန့်ရန်အတွက်ညွှန်ကြားချက်ထုတ်ပြီးဖြစ်ပါသည်ဆိုပြီးတော့ဒီအဲ့မှာလည်းတခါလဲသတင်းထုတ်ပြန်လိုက်ပါတယ်အဲ့ဒီနေမှာပဲဟုတ်ကဲ့
TNLA အနေနဲ့ဒီလိုထုတ်ပြန်မှုမတင်ဘူးလို့ထင်တဲ့အကြောင်းကြံတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ EAO တွေလည်းရှိနေသေးရကြောင်းဒီလိုသတင်းမှထုတ်ပြန်တာဟာကြံတဲ့အဖွဲ့တွေပေါ်မှာလည်းအကျိုးသက်ရောက်မှုရှိလာနိုင်ကြောင်းဗိုလ်မှူးချုပ်ဇော်လင်းထွန်းကဆိုပါတယ်။ဒါပေမဲ့လည်း TNLA ဘက်ကတော့တနင်္လာနေ့ကသူတို့ထုတ်ပြန်ထားတဲ့အတိုင်းပဲထပ်ပြီးအတည်ပြုပြောဆိုသလိုတပ်မတော်ဘက်ကစည်ရေးလှုပ်ရှားမှုတွေရပ်လိုက်ပြီလို့ထုတ်ပြန်ထားပေမဲ့လည်းလက်တွေမှာထူးခြားရပြောင်းလဲမှုမရှိသေးဘူးလို့ TNLA ရဲ့သတင်းပြန်ကြားရေးတာဝန်ခံဗိုလ်မှူးမိုင်းအိုက်ကျော်က VOA ကိုပြောပါရစေ
။တိုက်ပွဲတွေကတော့ဖြစ်တယ်တော့ဟုတ်တယ်ဒီချက်လို့ရရပါတယ်ဒီဘာကြောင့်စတာအတန်းအဲ့နာမှာညီမတမတော်လိချတာရှိတယ်ကျွန်တော်ပြုခတ်မှုပြုရလဲညီမတမတော်တစ်ဆက်ဖြစ်တယ်ခုခဏညနေချိန်မောရဲ့ခက်တယ်မှာနော်ကျွန်တော်ဒီညီမတမတော်ကတက်လာတော့ဟာကျွန်တော်တပ်ဖွဲ့ကပြန်လဲခုခါမှရှိခါသာဖြစ်တယ်အာရောဒီမကရုဏာမတိရဘူးတော့အများတော့များရလို့လူအသူစစ်တက်လာလို့တပွဲဖြစ်တာပေါ့နော်။အာဒီတကယ်တည်းလည်းဒီပြင်မှာမထူးထူးချေချပ်တောင်းလဲလာတယ်လို့ရှိနေဒီသူစီကတော့ပုံမှန်တန်ဆက်ကြည့်။တမတိစီသမတုံတုံဒီအတမကိုဖူးရခုန်ခုန်ရရှိရှိရပေါ့နော်။အာနာမလို့ရှိတယ်။အာဒီလူလူရှာမှုရှိလာလို့ရှိရင်လည်းမကြောက်တာတပွဲက အသက်ရှိနေမှာပါ။
တမတော်နဲ့စည်ရေးနယ်မြေလိုက်စည်ရေးဆိုင်ရာလှူရှားမှုတွေကိုဂရုပေးထားတဲ့အတိုင်းမြေပြင်မှာအမှန်တကယ်ရပ်ဆိုင်ထားမယ်ဆိုရင်လက်နက်ကိုင်အဖွဲ့တွေဘက်ကလည်းရပ်ဆိုင်ပြီးတွဲဆောင်ဆွေးနွေးဖို့အစဉ်သင့်ရှိနေတဲ့အကြောင်းမိုင်းလာပလောင်နဲ့အေအေတို့ဘက်ကတုံ့ပြန်သဘောထားတစ်ဆောင်ဒီဇင်ဘာ24ရက်နေ့မှာထုတ်ပြန်ထားပါတယ်။ဒီပြိုင်နက်ထဲမှာပဲတမတော်ရဲ့ထုတ်ပြန်ချက်အပေါ်စိုးရိမ်မှုတွေကလည်းရှိနေသေးပါတမတော်အနေနဲ့ကတော့အခုပြည့်ရထားတဲ့ကိစ္စဟာကျင်းပဖို့ရှိရဲ့ပင်လုံညီလာခံအတွက်ပါရည်ရွယ်ထားတဲ့သဘောမျိုးဘုံမှုကျုပ်ဇော်လင်းထွန်းကချိတ်ဆက်ပြောဆိုပါရတယ်။
ကျွန်တော်နိုင်ငံတကာမှာလည်းလေ့လာကျင်အချိန်တိုင်းတာမရှိအပြစ်ခတ်ရဆဲစီဆိုတဲ့ဟာမျိုးမရှိပါဘူးဗျ။ကျွန်တော်အစိုးရလုံးမှာပင်လုံညီလာခံလုပ်မယ်ဆိုတာအရင်ကတည်းကကျွန်တော်ဒီဇင်ဘာကတည်းကရက်ရွှေတာလေဇန်နဝါရီကမှရထအောင်လို့ပြောအဲ့ညီလာခံနဲ့လည်းကျွန်တော်ညီလာခံနဲ့လည်းအကျိုးဝင်သွားမှာပဲ။အဲ့ဒီပဲတိုးတက်ပုံပေါ်မှာမူတည်ရတာကျွန်တော်ဖြစ်လာမှာ။
အပြစ်ခတ်ရဆေးရေးကိုတမတော်ဘက်ကစပြီးထုတ်ပြန်တာကိုတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကြိုဆိုကြပါတယ်။ဒါပေမဲ့လည်းအဖွဲ့တော်တော်များများကတမတော်အနေနဲ့တနိုင်ငံလုံးအပြစ်ရဆေးရေးကိုကြီးညာဖို့လိုလားကြပါတယ်။တမတော်ကာဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကတော့ဒီဇင်ဘာ23ရက်တနင်္ဂနွေနေ့ညကသူ့နေအိမ်ကိုလာရောက်ပြီးခရစ်စမတ်ဓမ္မတေးသချင်းတွေတီးဆိုညီညာရေးဆုတောင်းစကားတွေပြောခဲ့ကြရဲ့ကတ်တလက်ရန်ကုန်ယူလူမျိုးပေါင်းစုံလူငယ်အဖွဲ့ကိုနှုတ်ခွန်းဆက်စကားပြောကြရတဲ့အထက်မှာထာဝရငြိမ်းချမ်းရေးကိုရှေ့ရှုပြီးတော့ဒေသခံတိုင်းသားတွေရဲ့ဘေးဒုက္ခကိုစံနာပြီးပြစ်ခတ်တိုက်ခိုက်မှုရစရေးကြီးညာချက်ကိုနှစ်သက်ကူလက်ဆောင်အဖြစ်ထုတ်ပြန်ခဲ့ရဖြစ်တယ်လို့ထည့်သွင်းပြောကြားသွားပါတယ်
။ကုစောထက်တင်ပြသွားတော့ပါရှင်။ခုတော့ရခိုင်နိုင်ငံရေးကောင်းဆောင်သူအသက်ခံရတဲ့တရင်ဘက်ဆက်ရအောင်ပါ။ရခိုင်ပြည်နယ်မြေပုံမြို့မှာရခိုင်တိုင်းရင်းသားနိုင်ငံရေးကောင်းဆောင်သူပြစ်ခတ်တပ်ဖြတ်ခံရတဲ့အတွက်လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအပေါ်စိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်။ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီထိပ်တန်းကောင်းဆောင်ဦးခင်တမ်းမောင်ကမနေ့ညပိုင်းကအတပ်ဖြတ်ခံရမှုကိုတော့စတင်စုံစမ်းစစ်ဆေးနေပြီဖြစ်ကြောင်းလဲပြည်နယ်ရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။အဖြစ်ဆုံးကတော့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြပေးမှာပါ။
ALD ပါတီထူထောင်သူတဦးလည်းဖြစ်ဗဟိုကော်မတီဝင်လည်းဖြစ်တဲ့ဥခင်တမ်းမောင်ကိုတော့မြေပုံမြို့ကနေအိမ်မှာတနက်ဒဏ်ရာတွေနဲ့တည်ဆုံနေတာကိုမိသားစုကတွေ့ရှိခဲ့တာဖြစ်ကြောင်းမိသားစုနဲ့လုပ်ဖော်ကင်ဘတ်တွေကပြောပါတယ်။ကြာအင်းတောင်ကျေးရွာကနေအိမ်မှာတွေ့ရှိခဲ့ရတဲ့အလောင်းကိုတော့တပ်ဆိုင်ရာကစုံစမ်းစစ်ဆေးမှုတွေရှိခဲ့ကြောင်းလည်း ALD ပါတီရဲ့အထွေထွေတွေ့ရမှုဦးမျိုးကျော်ကပြောပြပါတယ်
။မနေ့ညကပေါ့ဗျာအဲဒီသူဥခင်သားမောင်နေတာကမြေပုံမြို့နယ်အကြအင်းတောင်ရွာမှာနေပါတယ်။နော်အဲဒီတော့မနေ့ညကအဲဒီရွာမှာကခရီးပွဲလည်းရှိရတယ်။အဲဒီတော့မိသားစုတွေအကုန်လုံးခရီးပွဲကိုသွားနေတဲ့အချိန်မှာအိမ်မှာသူကတီဗီကြည့်ပြီးတော့ကြာခဲ့တာ။အဲဒီအချိန်မှာနေပြီးတော့ဟိုမိသားစုကြံလာတဲ့အချိန်မှာသူ့ကိုတတ်တယ်ရတယ်ဒီနေရာတွေ့ရတာပေါ့လေ။နော်။အဲဒီတော့ဒီမနေ့မှာကျွန်တော်တို့သိရသလောက်ကတော့ဒီအဲ့ဒီမင်းများချေးဝင်သွားတယ်။အဲ့ဒီမှာသူတို့ကတော့ဟိုဒီရတော်မှုအရာနေပြီးတော့သူတို့အဲ့ဒီချေးစေးတာတပါးညာလို့လုပ်တယ်လေ။ပြီးပါတယ်။အခုတော့ပြန်ပြီးတော့ကြာရင်တော့အဲ့ဒီအလောင်းကိုပြီးသွားပြီးတော့မနေ့ပြန်နေ့လယ်မှာတကြိုဖို့အတွက်စီစဉ်ထားတာကျွန်တော်သိရပါတယ်။
မကြသေးခင်ကလည်းမြေပုံမြို့နယ်အတွင်းမှာအလားတူပြစ်ခတ်တပ်ဖြတ်မှုတွေရှိခဲ့ကြောင်းလည်းဦးမျိုးကျော်ကပြောပါရယ်။ရခိုင်ပြည်နယ်ရဲတပ်ဖွဲ့ကတော့အမှုနဲ့ပတ်သက်လို့စတင်စုံစမ်းစစ်ဆေးနေကြောင်းအတည်ပြုပြောဆိုခဲ့ပေမဲ့လို့အသေးစိတ်ကိုတော့နယ်မြေခံရဲတပ်ဖွဲ့ကိုဆက်သွယ်ဖို့သာပြောဆိုခဲ့ပါရယ်။တ
ောင်းဖို့ဆက်သွယ်ကြည့်လိုက်ပါ။အဲ့ဒါဆိုအရှင်းပြောလို့
တပ်ဖြတ်မှုဟာဒေသတွင်းတရားဥပဒေစိုးမိုးမှုနဲ့လုံခြုံမှုအားနည်းတာကိုပြသရတော့ကြောင်းနဲ့လူမဆန်တဲ့အကြမ်းဖက်လုပ်ရအဖြစ်ရှုံချကြောင်းလဲ ALD ပါတီဘက်ကကြေညာချက်ထုတ်ပြန်ခဲ့တာပါမြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကလည်းဒေသတွင်းရဲ့လုံခြုံရေးအခြေအနေဟာစိုးရိမ်စရာဖြစ်လာနေကြောင်းပြောပါတယ
်ဒီလိုလက်မဲ့နဲ့ပတ်သက်ပြီးတော့လုံခြုံမှုတွေဟာဒီရောက်ဥပပုံမင်းတိုက်ကစားပြီးတော့ပေါ့နော်အမှစခါမှုတယောက်ကျွန်တော်မြို့နယ်မှာအဲ့လိုဖြစ်ပြီးအင်္ဂဘာကွန်းမှာထောင်းလိုက်တယောက်အခုတယောက်ပေါ့နော်အဲ့လိုဟိုမပြတ်မပြတ်ပဲအဲ့လိုတနက်နဲ့ပြတ်ပြီးတော့လုံချာခံရတာရှိရဆိုတော့ဒါအာဒီဟိုင်ဒီနီရဲ့တရားဥပဒေရှုမှုရေးတိုင်းဟာတော်တော့အားနည်းနေပြီလေကျွန်တော်တို့ဘက်ကတော့အတုံးသက်သွားတယ်ဒါကနိုင်ငံရေးဖြစ်စဉ်နေနဲ့လည်းပတ်သက်ကောင်းပတ်သက်နိုင်တယ်အဲဘာလို့လဲဆိုတော့လုံချာခံရတဲ့ဒီကအဲ့လိုတာဝန်ရှိတဲ့ပုဂ္ဂိုလ်ကြီးဖြစ်နေများတယ်အဲ့တော့ဒါမျိုးတွေကရေရှည်မှာဒီထက်ပိုပြီးတော့အရှိမဖြစ်ပြလာမဲ့အနေထားမျိုးလဲကျွန်တော်တွေ့နေရပေါ့အဲဒါကြောင့်ကျွန်တော်ကတော့ဒီဖြစ်စဉ်မျိုးကိုနိုင်တာဝန်ရှိတဲ့ဒီအပိုင်းကပေါ့နော်နိုင်ရင်းနဲ့အဲကင်တယ်ဖို့လိုရယ်ဒီမျိုးမဟုတ်ဘဲနဲ့အဲအဲ့လိုမကင်နိုင်ဘူးဆိုရင်တော့ကျွန်တော်ရခိုင်ပြည်နယ်ရဲ့အရှိမများဒီထက်ပိုပြီးတော့ဆူရလာနိုင်တယ်လို့ကျွန်တော်ပြောတော့အဲအဲ့လိုပဲတုံ့တက်ပါရနော်
ရခိုင်ပြည်နယ်တွင်းကလူမှုအတိုင်းဝိုင်းနှစ်ခုအကြားပဋိပက္ခတွေစတင်ပေါ်ပေါက်ခဲ့တဲ့2012ခုနှစ်တုန်းကလည်းမြေပုံမြို့နယ်မှာအကြမ်းဖက်မှုတွေကြုံခဲ့ရဘူးပါတယ်ဒီနောက်ပိုင်းမှာလည်းမကြာခဏဆိုသလိုပစ်ခတ်မှုတွေတပ်ဖြတ်မှုတွေကြုံနေရတာကြောင့်ရခိုင်ပြည်နယ်အစိုးရနောက်ပြည်တော်စုအစိုးရအနေနဲ့အလေးထားဖြေရှင်းပေးဖို့ကိုလည်းဒေသခံနိုင်ငံရေးပါတီတွေနဲ့ဒေသခံပြည်သူတွေကတိုက်တွန်းနေကြပါတယ်ရှင
်မဆူမွန်တင်ပြတော့တာပါသောတာရှင်များရှင်ကြည်ခနိတ်ဟာခရီးယံဘာသာဝင်ရဲ့နေ့ထူးနေ့မြတ်ခရစ်စမတ်နေ့ဖြစ်တာနဲ့အညီကဘာတော်ကခရီးယံဘာသာဝင်တယ်လို့ပဲရန်ကုန်မြို့ကခရီးယံဘာသာဝင်နေတာမကတခြားဘာသာဝင်တွေလည်းဒီပွဲတော်ကိုဆင်နွှဲကြပါတယ်ဒီခရစ်စမတ်ပွဲတော်ဟာခရီးယံဘာသာဝင်တွေအတွက်တသက်သာမဟုတ်ပဲလူသားအလုံးအတွက်ပျော်ရွှင်စရာပွဲတော်ဖြစ်တယ်လို့လည်းဆိုကြပါတယ်ရန်ကုန်မြို့မှာခရစ်စမတ်ပွဲတော်ကိုဘလို့ဆင်နွှဲကြသလဲဆိုတာနဲ့ခရစ်စမတ်စုဆောင်စကားတွေကိုကိုရင်တွားရောက်မင်းမြန်ခဲ့တဲ့ကိုထက်အောင်ခန်းကတင်ဆက်ထားပါတယ်
ခရစ်တော်လူဒိဗေရတဲ့ခရစ်နဲ့ပြန်လည်ပေါင်းစည်းခြင်းလို့ခေါ်တဲ့မတ်စ်ကိုပေါင်းဆက်ခေါ်ရတဲ့ခရစ်စမတ်နေ့ဟာသခင်ယေရှုမွေးဖွားတဲ့နေ့ဖြစ်တဲ့အတွက်ခရစ်စတန်ဘာသာဝင်ရဲ့နေထူးနေ့မြတ်တည့်ရက်ဖြစ်တာနဲ့ညီတကမ္ဘာလုံးမှာရှိတဲ့ခရစ်စတန်ဘာသာဝင်တွေပျော်ရွှင်ဆင်နွှဲကြတဲ့နေ့ဖြစ်ပါတယ်။အလားတူရန်ကုန်မြို့မှာလည်းမြို့ပြခရစ်စမတ်ပွဲတော်ကြီးမားပြီးတီဆိုဖျော်ဖြေတာတွေစတူဒီတာကြီးမွေးတာတွေပြုလုပ်ကြပါတယ်။ရန်ကုန်မြို့ပြခရစ်စမတ်ပွဲတော်ကိုဘုရုပ်လန်းတစ်လျှောက်မြို့ဝခံမရှိနေတခင်မြပန်းညံတို့မှာမီးလာရံစုံထုံးပြီးစီကားတိုက်မြင့်စွာကျင်းပကြတာပါဒီဇင်ဘာ23ရက်ကနေဒီဇင်ဘာ25ရက်ထိရန်ကုန်မြို့ပြခရစ်စမတ်ပွဲတော်ကိုကျင်းပလာတာဒီနှစ်ကတော့ဒုတိယအကြိမ်ဖြစ်ပါတယ်ခရစ်စမတ်ပွဲတော်ဆိုတာခရစ်စတန်ဘာသာဝင်တွေအတွက်တည်းမဟုတ်ဘဲလူသားအလုံးအတွက်ဖြစ်တယ်လို့ခရစ်စတန်ဘုန်းတော်ကြီးတစ်ပါးဖြစ်သူဆရာတော်ဦးတုတ်တုတ်ကမိန့်ပါတယ
်ခရစ်စမတ်ပွဲဆိုတာကခရစ်ယာန်ဒီသီးသန့်ဆင်နွှဲတဲ့ဘာသာရေးပွဲတော်မဟုတ်ပါဘူးလူတွေအားလုံးပျော်ရွှင်ဖို့ရန်အတွက်ကယ်တင်ရှင်သူငယ်တော်ကြွဆင်းလာတဲ့အချိန်ခါဖြစ်ပါတယ်။ဤဝဲချက်ကလူသားတွေအားလုံးအတွက်ဖြစ်တယ်။ဒါကြောင့်ဒီနေ့ဒီအချိန်ခါမှာလဲရန်ကုန်မှာရှိတဲ့အသင်းတော်တွေအားလုံးကစုပေါင်းပြီးတော့အခုလိုဒီဗိုလ်ချုပ်လမ်းတစ်လျှောက်မှာပျော်ပျော်ရွှင်ရွှင်မိတွေထွန်းအခုလိုဖြေပျော်ဧကန်စတုဒ္ဓိတာတွေကျွေးတာဟာဤဝဲချက်ကတကယ်ကိုပဲဟိုပန်းနိုင်ရောက်တဲ့အထီးပေါ့နော်။ဘာသာပေါင်းစုံတွေကအလာရောက်ပြီးတော့ပါဝင်ကြတယ်ဒါလှူတဲ့လူတွေကလည်းဘာသာပေါင်းစုံပါပဲသူတို့တွေပေးလှူကြတယ်ဒီစုပေါင်းပြီးတော့အလှပွဲဟာလူသားတွေအားလုံးပျော်ရွှင်မှုအတွက်ဆိုတဲ့ရည်ရွယ်ချက်ကပြည့်မြောက်ပါတယ်ဒါကြောင့်သခင်ယေရှုရဲ့ရည်ရွယ်ချက်ပြည့်တဲ့လူသားတွေအားလုံးပျော်ရွှင်မှုဆိုတာတကယ်ပဲရည်ရွယ်ချက်အထမြောက်တယ်လို့ပဲပြောနိုင်ပါတယ
်ဒီရန်ကုန်မြို့ပြခရစ်စမတ်ပွဲတော်ကတော့ရန်ကုန်တိုင်းစုဝနဲ့ခရစ်ယာန်သင်းတော်တွေအားလုံးစုပေါင်းပြီးကျင်းပပြုလုပ်ကြတာဖြစ်ပါတယ်မြို့ပြတွေမှာခရစ်စမတ်ပွဲတော်ကိုအခုလိုပျော်ရွှင်စွာကျင်းပနေပြီမဲ့စစ်မှတ်ဖြစ်ပွားရနေရာတွေမှာကခရစ်ယာန်ဘာသာဝင်တွေကတော့အခုလိုမကျင်းပနိုင်ကြပါဘူးဒီလိုစစ်ဖြစ်ပွားရဒေသတွေကခရစ်ယာန်ဘာသာဝင်တွေလည်းအပျော်တွေကူးဆက်ပြီးဆရာတော်တွေကဆုတောင်းမြတ်တာပို့တာပေးနေတယ်လို့ပွဲတော်ကျင်းပရေးကော်မတီတွင်မူဦးစော်စော်မျိုးတင်ကပြောပါတယ
်စစ်ဖြစ်ပွားတဲ့နေရာလူတွေကခရစ်စမတ်ပွဲတော်ကိုအခုလိုပျော်ရွှင်စွာကျင်းပနိုင်မှာမဟုတ်ဘူးလို့တော့ထင်ပါတယ်ဒါပေမဲ့သူတို့တွေအတွက်ကိုလည်းကျွန်တော်တို့ခရစ်ယာန်ခိုင်ခဏအသီးသီးကနေပြီးတော့အများအားဖြင့်စုတော်မေတ္တာပို့သနေပါတယ်စုတော်ဖွဲ့လည်းရှိပါတယ်ကျွန်တော်တို့စီးခရစ်စမတ်ကကျင်းပတဲ့ဟာတွေလည်းတချို့ကအင်တာနက်ကနေပြီးတော့ live stream ပေးတယ်ကျွန်တော် page ကလည်းတင်ပေးတဲ့အတွက်သူတို့လည်းကြည့်ရှုပြီးတော့အပျော်လေးကူးဆက်ခံစားလို့ရပါတယ်ခင်ဗျာ
ကချင်ဒေသပြင်ရခိုင်ပြည်နယ်ပြည်ပကဖြစ်ပွားရဒေသတွေကလူသားတွေအတွက်ကိုလည်းခရစ်ယာန်ဘာသာဝင်တူဦးဖြစ်တဲ့ဦးစော့ခုကခုလိုစုတောင်းပေးပါတယ
်အဲ့တော့ကျွန်တော်တို့ဒီကတော့မင်းဒီအချိန်ခါတမယမှာကျွန်တော်တို့ခရိယံတွေ့တာမှမကပဲပေါ့နော်အခြားအခြားသောဘာသာဝင်များအားလုံးတွေ့နေကဘာပေါ်မှာရှိသောသူများအားလုံးတွေ့တော့လကောင်းတော့ကျွန်တော်တို့အထူးသဖြင့်ပေါ့ကျွန်တော်တို့ဒီမြန်မာပြည်မှာနေချမ်းတဲ့ဒေသတွေရှိပါတယ်စစ်မဲ့ကြီးကဖြစ်ပေါ်နေဒေသရှိကောင်းရှိမယ်ရခိုင်ရေကင်းပါဝင်ကချင်ပြည်ဒေသအရေးကြီးတခြားဒေသတွေလည်းရှိကောင်းရှိလိမ့်မယ်ဒီမှာရှိတဲ့ညီကောင်တို့မှာအရောက်စီတိုင်းကိုဖျားသခင်ရဲ့ညီတက်ခြင်းဝမ်းမြောက်ခြင်းချစ်ခြင်းမေတ္တာနဲ့ယေရှုခရစ်တော်ဟာသူတို့အပေါ်မှာလည်းတက်ရောက်ပါစေလို့ဆုတောင်းပေးပါတယ်
။ပွဲတော်ကိုလာရောက်လည်ပတ်သူတို့ဖြစ်တဲ့ခရစ်ယာန်ဘာသာဝင်မက်ဇွန်ပွင့်ကနောက်နှစ်တွင်မှလည်းအလားတူစီကားတိုက်မြစွာကျင်းပနိုင်မှုမျှော်လင့်ထားပါတယ်။
ဟုတ်ကဲ့အခုဆိုရင်ခရစ်စမတ်ကအရင်အထက်လဲပိုစီလာပေါ့နော်အရင်ကဆိုဒီလိုပွဲတွေတိတ်မလုပ်ခင်ကလေခရစ်စမတ်ဆိုဒီလောက်ထိမစီအခုဆိုပို့ပြီးတော့စီလာရဲနောက်ပြီးဒီဖျားကြောင့်ရှင်းမှာလုံနေစီတီခရစ်စမတ်ဆိုလဲအခုဒီနှစ်ကပို့ပြီးတော့စီလာရဲလို့ထင်နေပေါ့နော်နောက်နှစ်မှာလဲဒီထက်ပို့ပြီးတော့ခရစ်စမတ်ပွဲတော်တွေလုပ်ပေးနိုင်ပါစေနောက်နှစ်မှာလဲဒီထက်ပို့ပြီးတော့စီကားရဲခရစ်စမတ်ဖြစ်ပါစေလို့ညီမတို့မျှော်လင့်နေရှင
်ဒီရန်ကုန်မြို့ပြခရစ်စမတ်ပွဲတော်ကိုခရစ်ယာန်ဘာသာဝင်တွေပြင်တခြားဘာသာဝင်တွေမှာပျော်ရွှင်စွာလာရောက်ဆင်နွှဲကြပါတယ်ရန်ကုန်မြို့ပြခရစ်စမတ်ပွဲတော်ဟာ ပုံရံမင်းကြီးမြန်မာနိုင်ငံကိုပထမဆုံးကျင်တမိုင်းဝင်ခီးလာရောက်ပြီးနောက်ပိုင်းအကြီးကျယ်ဆုံးကျင်းပတဲ့ပွဲတစ်ပွဲဖြစ်ပါတယ်။၃ရက်ကြာရန်ကုန်မြို့ပြခရစ်စမတ်ပွဲတော်ကိုနေ့စဉ်ညနေ6နာရီကနေည7နာရီထိပျော်ရွှင်စွာဆင်နွှဲကြတာပါ။ကျွေးမွေးလူရဲတဲ့နေရာတွေမှာလည်းအရင်နှစ်တွေကလိုလူတွေစုပြုံတိုးဝေလာမှုဖြစ်အောင်ကြိုတင်စီစဉ်ထားတယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။ပွဲတော်ပိတ်ပွဲခန္ဓာကိုတော့စိန့်မေရီဘုရားကျောင်းမှာဒီကနေ့ညကျင်းပပြုလုပ်သွားဖို့စီစဉ်ထားပါတယ်ခင်ဗျာ
။ရှန်ကုန်မြို့ကခရစ်စမတ်ပွဲတော်ရဲ့အကြောင်းကိုထက်အောင်ခန့်တင်ပြသွားတာပါ။အခုတော့ခရစ်စမတ်သချင်တပုတ်ထုတ်လင်းပေးကြပါရစေ။အခုလိုဆောင်းနေနေဝေတဲ့ခရစ်စမတ်ရာသီအတိုင်းတရားသည့်အတွက်ခန်းစားရေးဖွဲ့ထားတဲ့သချင်တွေခရစ်စမတ်သချင်တွေနဲ့တင်ဆက်ပေးနေကြမှုဒီကနေ့တော့ Lee Price ဒီဆိုထားတဲ့ Oh Holy Night ဆိုတဲ့သချင်ကိုထုတ်လင်းပေးလိုက်ပါရစေ။နားတော်တာဆင်ပါရှင်
။ Oh Holy Night The stars are brightly shining. It is the night of our dear Savior's birth. Long lay the world in sin and error pining till he appeared and the soul felt its worth.A thrill of hope, the weary world rejoices, for yonder breaks a new and glorious morn. Fall on your knees, oh,
ခုထုတ်လင်းပေးလိုက်တဲ့ Christmas သတင်းချင်းလက်ဆောင်ကိုတောတာရှင်တွေနေခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။အခု VOA ကထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုလိုင်းတိုမီတာ25 30နဲ့51အပြင်လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့ထုတ်လင်းသွားအောင်ပါပါ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြပချင်းည10:00မှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ညင်ချမ်းသာရတဲ့ Christmas ညချမ်းဖြစ်ကြပါစေသောတာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဒီဇင်ဘာလ25ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190ကနေည10:00အထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြားရမှာပါ။အခုတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
အမေရိကန်ဆိုးရရဲ့လုပ်ငန်းဆောင်တာတချို့တွေအ ਨੇ ဆုံးလာမဲ့ဂျာတာပရိသေအထိရက်ဆိုင်ပါလိမ့်မယ်နောက်ထပ်ရဲ့တန်းကြားသတင်းပတ်နဲ့ချီပြီးတော့လဲရက်ဆိုင်ကောင်းရက်ဆိုင်နိုင်ပါတယ်လွှတ်တော်နဲ့ဆိုးရကြာသုံးစိတ်ဆန်းရယာယီသဘောတူညီချက်မှာအမေရိကန်နဲ့မက္ကဆီကိုနယ်ကြားဒရိုက်ကာမဲ့ကုန်ကြစိတ်မပါဝင်တဲ့အတွက်သမ္မတဒေါ်နယ်ထရန့်ကဒါဝင်လက်မခံတဲ့အကြောင်းပြီးခဲ့တဲ့ဘက်ကငင်းဆိုခဲ့ပြီးအစိုးရလုပ်ငန်းတစ်စိတ်တစ်ပိုင်းရပ်ဆိုင်ခဲ့တာပါဒီလိုအစိုးရလုပ်ငန်းတွေရပ်ဆိုင်တာဟာပြီးခဲ့တဲ့9နှစ်အတွင်းသုဒ္ဓအကြိမ်ဖြစ်ပါတယ်ပြီးခဲ့တဲ့ဗော်ဒူးနေ့အထိ Republican Party ဝင်အများစုဦးဆောင်တဲ့အထက်လွှတ်တော်ကယာယီ3စိတ်ဥပဒေကြမ်းကိုအတည်ပြုခဲ့တာကြောင့်အစိုးရလုပ်ငန်းတွေရပ်တန့်မဲ့သဘောမရှိဘူးဆိုပြီးသုံးသပ်ခဲ့ကြပါတယ
် The eyes do have it.
ဒီယာယီ30ဥပဒေကိုအင်ပြူတော်ကလည်းအစောပိုင်းမှာထောက်ခံတဲ့သဘောမျိုးအရေးအမြစ်ပြောခဲ့ပါတယ်။ဒီ30မှာနေကြာလုံချုံရေးဒုံးမြင့်မှုပါရှိပေမဲ့တတိုင်းကာရေးအတွက်တသက်မမခွဲထားတာမရှိပါဘူး။သမ္မတဒေါ်နယ်ထရန့်ကတတိုင်းစော့ဖို့အတွက်ဒေါ်လာ5ဘီလီယံဘေးကိုတောင်းဆိုခဲ့ပြီးအဲ့ဒီယာယီ30ဥပဒေကိုပယ်ချခဲ့တာပါ။သူကအခုလိုပြောပါတယ်
။ Our great country must have border security with a wall.
ကျွန်တော်တို့ရဲ့ကြီးမြတ်တဲ့တိုင်းပြည်မှာနေကြာလုံခြုံရေးရှိဖို့ရှိရပါမယ်။ဒါတိုင်းပဲခေါ်ခေါ်ခြံစည်းရိုးပဲခေါ်ခေါ်ခင်ဗျားတို့ကြိုက်တယ်လို့ခေါ်နိုင်ပါတယ်
။ Republican Party ဝင်တွေအများစုလွှမ်းမိုးတဲ့အောက်လွှတ်တော်ကတော့ဒတိုင်းကာရေးသုံးစိတ်နဲ့ဥပဒေကြမ်းကိုအတည်ပြုခဲ့ပါတယ်။ဒီဥပဒေကြမ်းကိုထက်လွှတ်တော်မှအတည်ပြုဖို့လုံလောက်တဲ့မဲအရေးအတွက်မရခဲ့ပါဘူး။ထက်လွှတ်တော်မှ Chuck Schumer တို့လို Democrat Party ဝင်တွေကအပြင်းအထန်ကန့်ကွက်ခဲ့ကြတာပါ
။ It will never pass the Senate. Not today.Not next week, not next year. So, Mr. President, President Trump...
ဒီဥပဒေကြမ်းကိုထက်လွှတ်တော်မှာဘလို့မှအတည်ပြုမှာမဟုတ်ပါဘူး။ဒီနေ့မဟုတ်ဘူး။နောက်တစ်ပတ်နောက်တစ်နှစ်ဘလို့မှမဖြစ်နိုင်ပါဘူး။ဒီတော့သမ္မတကြီးခင်ဗျာ။သမ္မတ Trump ခင်ဗျာ။ဆိုရလုပ်ငန်းတွေပြန်ပြီးလဲပတ်စေခြင်းနဲ့ဆိုရင်တတိုင်းစီစဉ်ကိုစွန့်လွတ်ပါ။ရိုးရိုးလေးပါ
။ Republican ထက်လွှတ်တော်မှအများစုကတော့သမ္မတ Trump ကိုပဲထောက်ခံပြောဆိုနေကြပါလေ။ Republican ထက်လွှတ်တော်မှ Mitch McConnell ကအခုလိုပြောပါလေ။
So one would think that securing our homeland, controlling our borders, and protecting
our people... ...and protecting our people... ...and protecting our people... ...and protecting our people... ...and protecting our people... ...and protecting our people... ...and protecting our people... ...and protecting our people... ...and protecting our people... ...and protecting
our people... ...and protecting our people... ...and protecting our people... ...and protecting our people... ...and protecting our people... ...and protecting our people... ...and protecting our people... ...and protecting our people... ...and protecting our people... ...and protecting our people... ...and protecting our people... ...and protecting our people...ဒီလိုကာကွယ်ဖို့စောသောပိုင်းနှစ်ဖက်သဘောတူခဲ့ပေမဲ့သမ္မတထရန့်ကဒါဟုနောက်ပိုင်းမှာပယ်ဖျက်ခဲ့တာကြောင့်ဒီမှတ်တမ်းမှတ်ရမယ်ရောက်လာသူတွေကိုကာကွယ်ပေးရေးဒီမိုကရက်ဘက်ကတောင်းဆိုခဲ့တာပါ2013ခုနှစ်ကလည်းလူဝင်မှုကြီးကြပ်ရေးမှာပြည်ပြည်စုံနဲ့ပြောင်းလဲမှုတွေလုပ်ဖို့ဆိုပြီးနေကြာလုံခြုံရေးတွန်းပြမှုအထက်လွှတ်တော်ကပါတီနေရဆုံးသဘောတူညီချက်နဲ့ဥပဒေကြမ်းတစ်ခုကိုအတည်ပြုခဲ့ပါတယ်ဒါပေမဲ့လည်းအဲ့ဒီအချိန်ကအထက်လွှတ်တော်ကအတည်ပြုခဲ့တဲ့ဥပဒေကိုအောက်လွှတ်တော်ကထပ်ပြီးပယ်ချခဲ့ပါတယ်အခုသမ္မတထရန့်ကဒတိုင်းကာရေးအတွက်ငွေတောင်းနေပေမဲ့ဒီမိုကရက်ဘက်ကတောင်းဆိုချက်တွေကိုတော့ဘာမှပြန်ပြီးတော့လိုက်လို့ရမျိုးမရှိသေးပါဘူး။ဒါပေမဲ့လည်းသမ္မတဘက်ကသဘောထားပြောင်းလဲလာနိုင်တယ်ဆိုတာမျိုးအိမ်ပြတော်ဝန်ထမ်းကြီးရယာရှိချုပ်ဖြစ်လာမဲ့ Mick Mulvaney ကတင်းကုန်တွေကပဲ ABC ရုပ်သံကိုအခုလိုရိပ်မြပြောခဲ့
ပါဘူး။ The President has made it very clear however that he is willing to discuss a larger immigration
သမ္မတအနေနဲ့တိတ်ကိုရှင်းရှင်းလင်းလင်းပြောထားတာပါ။ဒါပေမဲ့လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့ပို့ပြီးတော့ကြေကြေပြန့်ပြန့်ဆွေးနွေးလို့ရတဲ့ဆန္ဒသူ့မှာရှိပါတယ်
။2016ခုနှစ်သမ္မတရွေးကောက်ပွဲမဲဆွယ်ပွဲတစ်လျှောက်လုံးမှာဒေါ်နယ်ထရန့်ကနေကြာတတိုင်းကာရေးအတွက်မက္ကဆီကိုကကုန်ကြခံလိမ့်မယ်ဆိုပြီးထပ်ခါတလဲလဲပြောထားခဲ့တာပါ။ အခုလည်းတိုင်းကာရေးအတွက်မက်ဆီကိုဘက်ကတိုက်ရိုက်မဟုတ်ပေမဲ့လည်းတချို့တဝက်ကိုသွယ်ဝိုက်တဲ့နည်းနဲ့ထဲမှာပါဆိုပြီးအေဗီရောကပြောနေပါလေအမေရိကန်ပြည်ထောင်စုကနေဒါနဲ့မက်ဆီကိုကြားလွတ်လပ်တဲ့ဂုဏ်သွယ်ရေးသဘောတူညီချက်ပြန်လည်ဆည်းဆက်ညီနိုင်မှုတွေအရစီးပွားရေးအကျိုးအမြတ်တွေရလာတဲ့အတွက်မက်ဆီကိုဘက်ကသွယ်ဝိုက်တဲ့နည်းနဲ့တိုင်းကာရေးမှာထဲဝင်မှာပါဆိုပြီးအေဗီရောကပြောဆိုနေကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတာပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူမတ်ဆူမွန်နဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ
။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဒါရိုက်လေးလိုင်းစီစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းကတော့ညီငယ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပါတယ်။ရခိုင်ဒေသကလွဲပြီးတော့ဒီမြမအရှိဖက် GN ဒေသမှာရှိတဲ့စစ်စင်းင်းနေမြေအသီးသီးကဆေးလှုပ်ရှားမှုတွေအားလုံးကိုလီလာကြရပ်ဆိုင်ပြီးမယ်ဆိုပြီးတော့မြမစစ်တပ်ကကြေညာခဲ့ပါတယ်။ဒီကြေညာမှုဟာအစိုးရရဲ့ညီငယ်ကျူးပန်းနေမှုအတွက်ထောက်ပံ့တကယ်ပဲဖြစ်စီမလားဒါမှမဟုတ်စစ်တပ်ဟာအစိုးရဩဇာအောင်မရှိဘူးဆိုတဲ့တရားအင်အားစုသဘောတည်အောင်နေတာမို့ညီငယ်ရေးမှာအစိုးရထက်မြန်မာစစ်တပ်ရဲ့အရေးပါမှုဟာပိုပြီးတော့ပေါ်လင်လာလားအခုဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးပြည့်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဦးလာမောင်ရှိပါသူကတော့ညီငယ်ရေးနဲ့ပြန်လဲတင့်မြေစင်တာရဲ့ပူတွဲတီထောင်သူဖြစ်ပါလေခင်ဗျာအခုလက်ရှိမှာဆိုရင်လေမြန်မာညီငယ်ရေးကော်မရှင်ရဲ့အကြံပေး UPDGC ရဲ့အတွင်းမှုတာဝန်တွေကိုထမ်းဆောင်နေပါတယ်နောက်တစ်ခုကတော့ဒီ UNFCA ကပါညညတော်တိုင်းသားလူမျိုးများကောင်စီရဲ့ပြောခွင့်ရသူဖြစ်တဲ့ဦးထွန်းစောပါဦးထွန်းစောပါဆိုလို့ရှိရင်ရခိုင်အမျိုးသားကောင်စီရဲ့အတွင်းမှုတူလည်းဖြစ်ပါတယ်အဲ့တော့နှစ်ဦးစလုံးလေလိုင်းပေါ်ကိုကြောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဦးလာမောင်ရွှေကိုရင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးလာမောင်ရွှေကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါခင်ဗျ
ာဟုတ်ကဲ့ဦးလာမောင်ရွှေခုနကကျွန်တော်ပြောသွားလို့ပါဒီတက်မတော်ဘက်ကနေပြီးတော့လီလာကြာဆေးရဆိုင်ထားပင်တော့ညီနိုင်ဖို့ပေါ့နော်ညီနိုင်ရေးလုပ်ငန်းအဲ့တော့ညီနိုင်ရေးလုပ်ငန်းစဉ်လက်ရှိအစိုးရလုပ်နေတဲ့ညီနိုင်ရေးလုပ်ငန်းစဉ်တွေအတွက်ဘယ်လောက်ထိအထောက်ပံ့ဖြစ်စေနိုင်မလဲတမရရဲ့သဘောရဘယ်လိုရှိလဲဦးလာမောင်ရွှေရအမြင်သိချင်ပါတယ်ခင်ဗျာအရင်ဆုံ
းကျွန်တော်တို့ဒီဇင်ဘာလ27ရက်နေ့ရဆွဲနေတမရကဝေးဦးဒီဂျိုရုံရဲ့ဟိုထုတ်ပြန်ကြေညာချက်ကိုလည်းအတည်ပြုချက်ကကျွန်တော်တို့ဖတ်ရှုကြည့်ပါလားအဒီမှာအပိုက်တက်မှာဖော်ပြထားတာကဒီဇင်ဘာလဒီစနေနေ့ကဒီ AED နဲ့အမန်ဒီတို့ကျွန်တော်တို့ဒီစင်နာချက်ကိုသိရှိတယ်ပြီးရင်တော့ညီငယ်ကော်မရှင်ကစင်နာချက်ကိုလည်းတွေ့ရတယ်ဒါကြောင့်မလို့ဒီပြကတက်ခံရစေတဲ့ဘောတူညီရရှိဒီကိစ္စကိုနိုင်ငံရေးနည်းလမ်းရဆွေးနွေးမယ်ဆိုတာကိုအပိုက်တက်မှာထုတ်ပြန်ထားပါတယ်အဲဒီတို့လည်းအပိုက်နှစ်မှာတော့ဒီသတ်မှတ်ထားတဲ့တမ္မတော်ရဲ့ဒီစစ်တမ်းထဏာကျုပ်၅ခုနေရင်းမှာရှိတဲ့တန်နာလက်နက်ကိုင်အဖွဲ့ကြီးများပေါ့သူတို့ကအစီလက်နက်ရထုတ်အောင်ကြံတဲ့အဖွဲ့ကြီးများတွေနဲ့တဖွဲ့ချင်းလိုက်ညီနေဆွေးနွေးမယ်လို့ဟိုကြေညာပါတယ်အဲပိုက်တော့မှာတော့ဒီအတွက်ကိုဒီဧပလ30ရက်နေ့ဒီ2019ဧပလ30ရက်နေ့ဒီဒီလေးလာတာကိုစစ်စင်းနေမြေလိုက်မှာစီးဆိုင်ရလှူရှားမှုအားလုံးရစင်ထားပြီးမယ်လို့ပေါ်ပြထားပါတယ်ဒါကြောင့်မလို့ဒီအခုဒီတက်မတော်ရဲ့ကာဝေးဥရုရှင်ရဲ့ပြင်ညာချက်ကအခုဆောင်ရနေတဲ့ညီငယ်ဖြစ်စင်မှာအများကြီးကိုအထောက်အကူပြုပြီးတော့ဒီလေလာတဲ့သူအားလုံးအနေနဲ့လည်းတော်တော်လေးအတန်းတော်နဲ့ပေါ့လေဟိုဒီလောက်ထိဟိုဆောင်ရမယ်လို့မထင်ခဲ့ပဲဒါပေမဲ့ဒီဆောင်ရမှုတော့အားလုံးကတော့အကျိုးဆုံး
ဟုတ်ကဲ့ကျွန်တော်တို့အရင်ဆုံးကဆိုရင်တမရဦးသိန်းစင်လက်ထက်မှာဆိုလို့ရှိရင်ဒီတစ်ဖက်သက်ပြစ်ခတ်ရစေးသဘောမျိုးကြီးညာပြီးတော့လုတ်ခဲ့တာမျိုးရှိတယ်အခုတမရကကြီးညာတော့ပေါ့နော်စစ်မြမဆွေးရတော့ကြီးညာတာမဟုတ်ပါဘူးတမရကကြီးညာတဲ့ခါကျတော့လေးလတာအချိန်မျိုးနဲ့ညီငယ်ရေးကိစ္စတွေတဖွဲ့ချင်းဆွေးနွေးတာတွေလုံလောက်ပင်လို့ရောယူဆပါလ
ားဒီနေရာမှာတော့ဒီ2000ဒီစက်တင်ဘာဒီကျွန်တော်တို့ရခိုင်တာဝန်ယူခဲ့တဲ့တမရဦးသိန်းစင်လက်ထက်မှာညီငယ်ဖိတ်ခေါ်တာတွေ့ရတော့နော်အဲ့လိုပဲညီငယ်နေရင်းနဲ့2000နဲ့ဒီ73ခုနဲ့ဒီ January လာဒီ20ရက်နေ့မှာဒီလိုမျိုးပဲပေါ့နော်ဒီရောက်ပိုက်တဲ့စနောက်ကျုံနေနေတခုလုံးမဟုတ်ပဲနဲ့အဲ့တုန်းကလိုင်ဇာမှာစစ်စင်ကြီးတွေလုပ်နေတာရှိတယ်အဲ့ဒီစစ်စင်ကြီးတွေကိုဟိုတမတော်ဘက်ကနေပြီးတော့ရဆိုင်ထားမယ်ဆိုတဲ့တမတော်ဘက်ကတစ်ဖက်တည်းရဆိုင်ထားမယ်ဆိုတာမျိုးအဲကျွန်တော်တို့တွေးကြရပါတယ်အခုတစ်ခေါက်မှာတော့ပေါ်ပြီးတော့ချေပြိုင်တဲ့ဒီစတိုင်းထားတဲ့၅ခုလုံးမှာဟိုကတက်မတော်ဘက်ကဟိုကတစ်ဖက်တည်းဒီစီးလှူရှာမှုတစ်ဆင်းကြီးလို့ရောစီစစ်စစ်စစ်စင်းနေနေလိုက်မှာ စီရင်ဆန်လှူရှာမှုအလုံးရဆိုင်ပေးမယ်လို့ပြောတာပေါ့နော်ဒါကျွန်တော်တို့တော့အများကြီးကိုကောင်းတယ်အထူးသဖြင့်တော့ကျွန်တော်တို့ဒီအရင်အတွေ့အကြုံတွေကျွန်တော်ပြန်ကြည့်ရင်ဒီတက်မတော်နဲ့ဒီကျွန်တော်တို့ KNU KLN ပေါ့နော်တပ်ဖွဲ့တွေကဒီလက်ပေါင်း60ကျော်လောက်တစ်ဖက်နဲ့တစ်ဖက်ကျွန်တော်တို့ဒီပစ်ခတ်တက်မှုတွေရှိခဲ့တယ်ခင်ဗျာဒါပေမဲ့ဒီ97ဖိတ်ခေါ်တဲ့ဒီဖိတ်ခေါ်မှုပြန်ကြည့်လိုက်လို့ရှိရင်ဒီဝင်းကြီးအဆင့်ပေါ့လေကျွန်တော်တို့ဒီဝင်းကြီးဦးအောင်မင်းအဆင့်၃ချိန်ပဲကျွန်တော်တို့ဝင်းကြီးအဆင့်ဟိုတွေ့ပြီးတာနဲ့ဒီပြစ်ခတ်တက်ခိုက်တာတွေရစဲလိုက်တာတွေလက်မဲ့ရထူးနိုင်တာတွေလည်းတွေ့ကြရတယ် RCSS ဆိုရင်တော့အချိန်နဲ့ကျွန်တော်တို့ဒီ formal meeting ပေါ့နော် formal meeting တော့ပေါ့ informal meeting အချိန်တွေ့ပြီးတော့ကျွန်တော်တို့အလုပ်ဖွဲ့တွေရပဲတွေ့ပြီးတော့လက်မဲ့ရထူးလိုက်တာတွေ့တဲ့အတွက်အဓိကလိုအပ်တာကတော့တစ်ဖက်မှာယူကြည်မှုနဲ့ဒီ political will ပေါ့နော်တကယ်ကိုညီငယ်ရဲ့အတွက်ဒီဆောင်ရွက်ချက်နဲ့အိဆာရတိရှိမယ်ဆိုရင်တော့တက်မတော်အဆူပြူတာတော့တကားကျကျဖွင့်ပေးထားတာဖြစ်တဲ့အတွက်ဒီလေးလအတွင်းမှာလည်းအများကြီးဆောင်ရွက်နိုင်မယ်လို့တော့ကျွန်တော်တို့ယူကြည့်တယ်ဗျာ
ဟုတ်ကဲ့ခင်ဗျာဦးလာမောင်ရှိလေးလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ဦးထွန်းစောဖိတ်ခေါ်ချင်ပါတယ်ဦးထွန်းစောကတော့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ပြောခွင့်ရသူဖြစ်ပါတယ်ခင်ဗျာဦးထွန်းစောပြောရမယ်ဆိုရင်တော့ဒီ UNFC က NCA မထိုးထားတဲ့အဖွဲ့အများစုကပါဖွဲ့ထားတာပါအဲ့တော့အခုတမ်မရိုဘက်ကနေပြီးတော့လီလာတာရက်ဆိုင်မယ်တဖွဲ့ချင်းညှိနှိုင်းသွားမယ်ဆိုတော့ငင်းငင်းအလားလားဘယ်လိုများမျှော်လဲမိလဲခင်ဗျာအရင်ဆုံး
ဟုတ်ကဲ့ကျွန်တော်မြင်တာကတော့ဒီလ27ရက်နေ့ကတက်မတော်ကကွေးဦးစီးရုံကထုတ်ပြန်တဲ့သုံးမျက်နှာပါထုတ်ပြန်ကြေညာချက်ကအဲငိမ့်ချင်းရည်မှန်းချက်တဲ့ CA ရည်မှန်းချက်ကိုပိုအလေးစီးနေတဲ့သဘောမှရှိရလို့မြင်ပါတယ်။အကြောင်းလဲဆိုတော့ဒီထုတ်ပြန်ကြေညာချက်မှာကသူကကချင်နဲ့ချမ်းဒေသမှာရှိတဲ့တိုင်း၅ခုကိုပဲကွက်ပြီးမှသူက CA လှုပ်ရှားမှုတွေကိုရပ်မယ်လို့ပြောတာဖြစ်တယ်။ကျန်တဲ့ဒီနိုင်ငံတောင်ပိုင်းနဲ့အနောက်ပိုင်းဒေသတွေကအကျုံးမဝင်ဘူး။အဲ့မှာကရင်ပြည်တို့ကရင်ပြည်တို့မှာဂျိုကြားဂျိုကြားတိုက်ပွဲဖြစ်ခဲ့တာတွေရှိတယ်။ဆိုတော့ဒီကရင်မှာဆိုရင်တော့ဒီတက်မတော်ဘက်ကဖွံ့ဖြိုးရေးနဲ့လမ်းဖောက်လို့ရေးတွေကိုအကြောင်းပြပြီးတော့မှသိရပြင်ဆင်နေတာတွေကြောင့်ဒီ KNU တက်မငါးနဲ့ထိတွေ့တိုက်ခိုက်မှုတွေဖြစ်ခဲ့တာတွေရှိတယ်။အဲ့ဒီရဲ့ကြိုးစက်အနေနဲ့ဒုက္ခတွေတွေဖြစ်ဒီရောဘုံရောင်ချောင်တွေဒီအချိန်ကြီးလက်ရှိနေတော့ပဲဖြစ်တယ်။ကရင်ပြည်ဘက်မှာဆိုရင်လည်းပဲဒီပြီးခဲ့တဲ့3လလောက်ကတက်မတော်စစ်ကြောင်းတစ်ခုကနေမြေကျော်လွန်ပြီးတော့လှုပ်ရှားလာလို့ဒီကရင်ပြည်တက်နဲ့ထိတွေ့တိုက်ပွဲတွေဖြစ်ခဲ့တဲ့ဖြစ်စဉ်လေးတခုရှိခဲ့ပါတယ်။အခုလက်ရှိရခိုင်ပြည်ဘက်မှာလည်းပဲတက်မတော်ကဝေဟင်ကနေစစ်စင်ရေးတွေနဲ့တိုက်ပွဲဆင်နေတာတွေတည်းတွေ့နေရတယ်။ဒီနောက်တစ်ချက်ကတော့ဒီအချိန်ကာလအပြင်ပေါ့လေဒီရှမ်းနဲ့ကချင်ဘက်မှာပဲသူက၄လကြာစီးရေလှုပ်ရှားမှုတွေကိုရက်တက်မှာတို့ပြောထားတာဖြစ်ပါတယ်အကယ်၍ဒီ၄လအတွင်းမှာတွဲဆောင်ဆွေးနွေးရေးတွေကအဆင်မပြေဘူးဆိုလို့ရှိရင်ဟိုပုံမှန်နေထားတိုင်းပဲပြန်သွားမဲ့သဘောချောင်နေပါတယ်နောက်တစ်ချက်ကလည်းပဲဒီ၄လတာစစ်စီရဆိုင်ထားတဲ့ကာလအတွင်းမှာဒီတက်ချုပ်ရဲ့ဒီငိမ့်ချင်းရေးမူဝါဒပေါ့လေငိမ့်ချင်းရေးမူ၆ချက်ထဲမှာအပေါ်က၄ချက်ကိုလိုက်နိုင်ရမယ်လို့သူကပြောထားပါတယ်အဲ့ဒီ၄ချက်ထဲမှာဒီနံပါတ်၄ချက်ဖြစ်တဲ့ဟိုနိုင်ငံတကာထုတ်ပြန်ထားတဲ့ဒီဈေးဥပဒေတွေကိုလိုက်နာရမယ်လို့ဖော်ပြထားတာရှိပါတယ်။အဲအဲ့ဒီဒီနိုင်ငံတော်ကထုတ်ပြန်ထားတဲ့ဒီဈေးဥပဒေဆိုတာကအခုနိုင်ငံရဲ့ကျွန်တော်တို့ဒီနိုင်ငံရေးအခြေခံပြဿနာဖြစ်ပါတယ်။ဒီနှစ်ပေါင်း50ကျော်ကာလအတွင်းမှာစစ်တပ်ကပဲဒီတော့တနိုင်ငံလုံးကိုသူကဒီလွှမ်းမိုးပြီးတော့မှအုပ်ချုပ်လာတာဖြစ်တယ်။ဆိုတော့နိုင်ငံတော်ဆိုတာကစစ်တပ်ကိုအများစုကိုးစားပြုနေတာဖြစ်တယ်။ဆိုတော့စစ်တပ်ဘက်ကနေပြီးတော့မှနော်ဒီလိုလွှမ်းမိုးပြီးတော့မှလှုပ်ထားတဲ့ဒီဈေးဥပဒေတွေကိုလိုက်နာရမယ်လို့တစ်ဖက်သက်ပြောတာကတပြတ်တမှုမရှိဘူးပေါ့လေနော်။အခြေခံနိုင်ငံရေးပြဿနာရဲ့အကြောင်းတရားတစ်ခုဖြစ်တယ်။ဆိုတော့ဒါကြောင့်ဒီတက်မတော်ဘက်ကထုတ်ပြန်ချက်ကငိမ့်ချင်ရေးတဲ့စည်ရည်ယူမှန်ချက်ကိုပြစ်မိရေးတပိုးပြီးသဘောဆောင်တဲ့နော်ဒီထုတ်ပြန်ချက်မျိုးတွေ့ရတယ်လို့ကျွန်တော်အနေနဲ့သုံးသပ်မိပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တစ်ချက်မေးချင်တာကလက်ရှိငိမ့်ချင်ကောင်စီအစိုးရဘက်ကပြောမယ်ဆိုရင်ပေါ့အစိုးရဘက်ကနေပြီးတော့တိုင်းသားဖွဲ့နဲ့လိုက်တွေ့နေရညှိနှိုင်းနေတာမျိုးတွေရှိတယ်။အခုကတက်မတော်ကလည်းတရားကြေညာချက်ထုတ်ပြီးတော့တဖွဲ့ချင်းတွစ်ဆုံညှိနှိုင်းမယ်ဆိုတဲ့သဘောမျိုးဖြစ်နေတော့ငင်းငယ်တို့ငါးစင်းနဲ့ပတ်သက်လို့ကဲဖြတ်ချက်ပေါ့အစိုးရရခရာကြနေလားတမရကခရာကြနေလားအခုထုတ်ပြန်ကြတဲ့ကိုထွန်းစော်ရဲ့ဦးထွန်းစော်ရဲ့အမြင်သိကြပါလေခင်ဗျာတကယ်မြန်မာငင်းငယ်ကြီးလုပ်ငန်းမှာ key player ကလကုဖြစ်နေတဲ့အနေထားတမရကဖြစ်နေလားအစိုးရဖြစ်နေလားဘယ်လိုယူဆပါလဲ
အဲ့ပေါ်ကျွန်တော်တို့အတိုင်းပြည်ကခုနပြောသလိုမျိုးပေါ့ဗျာဒီစစ်တပ်ကပဲကျွန်တော်တို့အုပ်ချုပ်လာတာနှစ်ပေါင်း50ကျော်ရှိပြီပေါ့လေဒီ2010နောက်ပိုင်းမှာ2008ဖွဲ့စည်းပုံကိုအခြေခံပြီးမှနော်အဲကျွန်တော်တို့ဒီအရက်သားကနေပြောရွေးချယ်ခွင့်ရခဲ့တဲ့ရွေးချယ်တင်ပြခွင့်ရတဲ့အစိုးရတွေကိုယ်စားပြုမှုတွေတက်လာတာပေါ့ဒါပေမဲ့ဒီ အစိုးရကလည်းတကယ်စစ်မှန်တဲ့ဒီမိုကရေစီဆိုရလားဆိုတာဒီနေ့ချိန်ထိမေးခွန်းထုတ်စရာတွေရှိနေတယ်ဆိုတော့ကျွန်တော်ပြောချင်တာကဒီငြိမ်းချမ်းရေးကိုတည်ဆောက်တဲ့အခါမှာတဲချင်းချင်းဆွေးနွေးတဲ့ဆွေးနွေးပွဲတွေကလွန်ခဲ့တဲ့နှစ်ပေါင်း90ကျော်ကာလအတွင်းမှာလုပ်ခဲ့ပြီးဖြစ်တယ်။တော့မအောင်မြင်ခဲ့ဘူး။မအောင်မြင်လို့လည်းဒီပြည်တွင်းစစ်ကနှစ်ပေါင်း80ကျော်တာရှည်နေပြီးဖြစ်တယ်။ဆိုတော့ဒီနေ့ဒီကျွန်တော်တို့အယက်သားအစိုးရလို့ပြောလို့ရတဲ့ NLD ကနေပြီးတော့လူထုထောက်ခံမှုအများစုရထားတဲ့အစိုးရတရက်ကကျွန်တော်တို့ကအစိုးရလုပ်ခွင့်ရနေတယ်။ဆို NLD အစိုးရမှလည်းအကန့်အသတ်တွေအများကြီးနဲ့လုပ်နေရတဲ့အခါကျတော့အုပ်တပ်မတော်နဲ့ဒီ NLD အစိုးရအတွင်းမှာဘလို့ပေးယူရှိလဲတော့ကျွန်တော်မသိဘူးပေါ့လေ။အခုဒီပြီးခဲ့တဲ့20ဒီလ21ရက်နေ့ကတက်မတော်ကကွေးဦးစီးချုပ်ယုံကနော်စာမျက်နှာ3မျက်နှာပါထုတ်ပြန်ကြေညာချက်ဖက်လာပြီးတော့နိုင်ပိုင်းအတွင်းမှာပဲနော်အစိုးရကနိုင်ငံတော်တိုင်ပင်ခံဦးစီးတဲ့ဒီအမျိုးသားအပြင်လေတင်းမြေးရေဟွာပေါ့ NRPC ဘက်ကနေပြီးတော့မှအထောက်ခံကြောင်းကိုထုတ်ပြန်တာကိုကျွန်တော်တွေ့ရတယ်ဆိုတော့ဒီဥစ္စာကအစိုးရနဲ့တက်နဲ့နော်ဒါညှိနှိုင်းတိုင်ပင်ပြီးမှလုတာလားသို့မဟုတ်ရင်တက်မတော်ရဲ့လုတဲ့ပုံမှာအစိုးရဘက်ကလိုက်ပြီးတော့မှထောက်ခံပြီးတော့မှလိုက်လုတဲ့ပုံစံကဟိုတက်ကနေပြီးတော့ဒီတန်းလုံးမဲ့လမ်းကြောင်းတစ်ခုအစိုးရကလုံးမဲ့ဒီတန်းလမ်းကြောင်းတစ်ခုလားဒါကတော့ရှေ့မှာသူတို့အကောင့်တွေပေါ်မှုကိုကြည့်ပြီးမှကျွန်တော်တို့ပြောရမှာဖြစ်ပါတယ်ပေးကြတာတစ်ခုကတော့ဒီလက်ရှိ NRPC ထဲမှာတက်မတော်ကိုယ်စားလှယ်တွေကိုလည်းပါဝင်ပြီးမှသူတို့ငင်းကြဲရေးကော်မရှင်ဆိုပြီးတော့လုပ်ပြီးတော့မှဒီခေါ်ဆောင်နေတာပေါ့လေဒါမဲ့တက်တဲ့အစိုးရကမှတော့တေးကြတာတစ်ခုကတော့ယက်တိချက်တွေမတူကြပါဘူးနော်တက်မတော်ဘက်ကကြတော့သူကဒီ NCA ပေါ်မှာအသေးရက်တွေပေါ့ NCA ကိုမဘလောက်ပဲအားနည်းချက်တွေရှိရှိပြင်လို့မရဘူးတိုးလို့မရဘူးထိလို့မရဘူးဒါပေမဲ့ NLD ဆိုရဘက်ကတော့သူကဒီအရာအလုံးကဆွေးနွေးညှိနှိုင်းလို့ရတယ် NCA ကိုပြုပြင်ပြောင်းလဲလို့တဲ့သဘောထားရှိနေတယ်သူကလက်ခံဆွေးနွေးတယ
်ဟုတ်
တယ်တက်မတော်ဘက်ကတော့ဒါပြုပြင်လို့မရဘူးဆိုရရည်တည်ချက်ရှိတယ်ဆိုတော့တက်ဘက်ကသဘောမတူရင် NLD ဆိုရကလည်းဘာမှလုပ်လို့မရတဲ့အခြေအနေအောက်မှာအခုတက်ကနေပြီးတော့မှသူကဒီလေးလာတာပေါ့လေဒီအခြေပြင်းနဲ့ချမ်းပြည်ဘက်မှာအပြစ်ခရစီလုပ်ပြီးတော့မှဒါပေါ်ဆောင်မဲ့ပြေဆုံးသူတွေလမ်းကြောင်းတွေကဘယ်တိဥတီမလဲဆိုတာကိုကျွန်တော်တို့စောင့်ကြည့်ရမယ့်အနေထားတော့ရှိပါတယ
်ဟုတ်ကဲ့ခင်ဗျကုထုစောဥလောင်းမောင်ရှိလေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျကျွန်တော်ချူသူတွေမင်းများလူတွေတော့ရှင်ချူလေးလိုင်းပေါ်မှာရောက်နေလို့ပါအညာမီအောင်ကြီးရဲ့လေးလိုင်းပေါ်မှာရောက်နေပါပြီကိုအောင်ကြီးရေသူတွေမင်းများလို့ရပါတယ်တူတူတူပေါ့
ဟုတ်ကဲ့ခင်ဗျကိုဆရာကြီးတွေသူတွေကလို့ပေါ့ညာကျွန်တော်တို့တမ်းမတော်ကနေပြီးတော့စစ်တိုင်းငါးတိုင်းကိုရက်ပြီးတော့မှဒီကျွန်တော်တို့ရခိုင်ဘက်ပေါ့လေအနောက်ပိုင်းတိုင်းစစ်ဌာနကျတော့ချမ်းထားတယ်ပေါ့ညာနော်အဲဒါကလည်းဒီလိုလေအမျိုးမျိုးမြင်ရတာပေါ့တနိုင်ငံလုံးအပြစ်ခတ်တိုက်ခိုက်ရက်ဆဲထားလို့ရှိရင်တော့ပိုးကောင်းတယ်လို့တော့မြင်ရတာပေါ့နော်အဲဘာပဲပြောပြောပေါ့ဗျာတမ်းမတော်ကတော့ငင်းငန်းကြီးကိုဒူးပြင်ပါတယ်ဆိုတာဆိုတော့ခဏလက်ပြီးပြလိုက်တဲ့သဘောပါလေအဲဒါမျိုးကျွန်တော်အမြင်ပြောမယ်ဆိုလို့ရှိရင်တော့တက်နဲ့အစိုးရတော့ဘယ်လိုကြီးလဲဟိုနိုင်နိုင်လုပ်နေကြတာလေကျွန်တော်အမြင်ပြောတာနော်အဲတက်ကတမျိုးအစိုးရကတမျိုးလို့တော့ကျွန်တော်မခံဘူးပြောဘာပဲပြောပြောပေါ့ဗျာဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်နေနေကြလေအားလုံးသိတဲ့အတိုင်းလေအဲချို့တွေလည်းအကျံပဲအကွက်စီးတွေရှိတယ်ရာတချို့တွေလည်းမဝင်တဲ့အကွက်စီးတွေရှိတယ်ရာအဲအဲ့ဒါတွေကြောင့်မလို့လုပ်ငန်းလိုအပ်ချက်အရာကျွန်တော်တို့ရထားတယ်လို့မြင်တာလေ
ဟုတ်ကဲ့ခင်ဗျအ
ဲ့ဒီ area နေပြီးတော့မှရထားတာကိုပါအကျောင်းအမျိုးမျိုးကြောင့်ပြန်တိုက်တယ်ဆိုရင်လည်းတတ်မတော်ကဂတိမပြီးမပြီးဘူးလို့ပြောကြအောင်ပါဗျာဒါလည်းဖြစ်ဖြစ်ပေါ့ဗျာကျွန်တော်တို့အနေနဲ့တော့ငင်းညာရေးအတွက်တတ်မတော်ကနေပြီးတော့ဒီလိုဒီလိုလိုက်ရောတယ်ဆိုတာပြီးတော့ကျေစုရမှာပဲကျေလဲကျေစုတယ်က
ြဟုတ်ကဲ့
ခင်ဗျဟုတ်ကဲ့
ကောင်းကြီ
း
ဟုတ်ကဲ့ကောင်းကြီးကျေးဇူးပါနောက်တော့ရှိသူရှိပါလေမောင်လူဝေးတယ်ကိုလူဝေးဆွေးနွေးမြေမြောင်းလို့ရပါတယ်ခင်ဗျဟုတ
်ကဲ့သူကဟယ်လိုကြားရလား
ဟုတ်ကဲ့ကြားပါတယ်တူတူတူပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ကိုရင်းပေါ့ဒီဒီကကျွန်တော်ဒီကဖက်ကနေပြီးတော့လေးလရက်ဆဲတာလေအဲ့ဒီအနေပတ်သက်လို့အကောင့်ရင်းစင်းနဲ့ပြောရမယ်ဆိုရင်တော့ဟိုကိုရင်းပေါ့ဒီကျူစွာမှာပေါ့နော်နောက်ပြီးတော့ကချင်ပြည်နယ်ဘက်မှာရှိနေတဲ့ဒီလေးလာတော်တော်မှာဒီဒုက္ခတွေတွေပေါ့အဲ့ဒါတွေကိုရောကျွန်တော်တို့တက်ကဘလူတွေများခုပြီးတော့ဆောက်ရှောက်ပေးဦးမလဲအဲ့ဒါမျိုးလေးတွေလည်းလိုအပ်တယ်လို့ထင်တယ်ပေါ့နော်နောက်ပြီးတော့ဂရီးလီဖို့လည်းလိုတယ်ဒီကိုယ်တိုင်ကဘာလို့လဲဆိုတော့ကျွန်တော်ဒီဟိုအရင်တော့ကတော်လိုင်းကောင်ကြီးခေတ္တကလည်းအဲ့လိုပဲလုတ်ခဲ့ပူတာတွေပေါ့နော်တက်ဘက်ကခရီးတက်တာပူရီခရီးခရီးတက်တာတွေအဲတော့တမိုင်းမှာရှိခဲ့တာ哦ရှိခဲ့တော့လူတွေကကြိုဆိုတယ်ဒါပေမဲ့စောင့်ကြည့်နေတာပေါ့တတိနဲ့စောင့်ကြည့်နေတယ်အကျော်အဲ့လောက်ပါပဲ
ဟုတ်ကဲ့ခင်ဗျာခုလူဝေးကျေးဇူးပါခင်ဗျာကျွန်တော်ဦးလာမောင်ရှူကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးလာမောင်ရှူခုနကတမ်းမတော်ရဲ့ကြီးညာချက်ထဲမှာဒီကာလအတွင်းမှာတပွဲချင်းနဲ့ညှိနှိုင်းသွားမယ်ဆိုတဲ့ဟာပါပါတယ်ခင်ဗျာအဲ့ဒါကတမ်းမတော်နေနဲ့ညှိနှိုင်းမဲ့သဘောလားငင်းငန်းရေးကော်မရှင်ကတော့ဘလူးရက်တီသွားမှလေအဲ့ဒီအနီထားလေးလည်းနေသိကြပါလေ
ဟုတ်ကဲ့ခင်ဗျာဒီတက်မတော်ရဲ့ဒီ
အပိုက်စတဲ့ပိုက်ပါတဲ့ဒီစဉ်းစားချက်မှာဒီအပိုက်နှစ်မှာဒီခုနကဒီအပိုက်တစ်မှာရှိတဲ့၃ဘွဲ့နဲ့အဲဒီစဉ်းစားတာကိုသူတို့ဖော်ပြလာတယ်အပိုက်နှစ်မှာတော့ဒီစတိုင်းနေမြေထဲမှာဒီရှိတယ်ပေါ့နော်ခုန AC2 ကျန်နေတဲ့လည်းလည်းအဖွဲအားလုံးနဲ့တဖွဲ့ချင်းလိုက်ညီနိုင်ရှင်တွေကရလိုအပ်မည်လို့ယူဆတယ်ဆိုတော့တမတော်ကလိုအပ်မယ်လို့သူအနေနဲ့ဒါယူဆတယ်မှတ်ချက်ပေးတာပါဒါနဲ့အပိုက်၃မှာတော့ဒီလူသားကျန်တဲ့တင်မြင့်ရင်လည်းငြင်းငြင်းရေးဘူဌာနနဲ့တစ်ခက်တစ်ခဲမှုရစဲအပါဝင်ငြင်းငြင်းရေးဆိုင်ရာလုပ်ငန်းများကိုနှိမ့်နှိမ့်ဆွေးနွေးရဖြစ်ပြီးလိုအပ်ပါကတက်မတော်အနေဖြင့်ဆိုပြီးတော့ဖော်ပြထားပါတယ်အဲဆိုလိုတာကတော့ကျွန်တော်တို့နားလဲတော့အပိုင်းနှစ်ကတော့တပွဲချင်းအလိုက်ကို NRPC ရှိတယ် NRPC ရဲ့အောက်မှာအလုပ်ဖက်ငြင်းကော်မရှင်လည်းရှိတော့သူတို့ဆက်ပြီးဆောင်ရွက်တဲ့လို့အကြံပြုပြီးတော့လိုအပ်တဲ့ဟာတွေတော့တမကောက်ဦးကြီးချုပ်ကဖွဲ့ပြီးတဲ့ဒုတိယဝန်ကြီးရာပြီးဥဆောင်တဲ့အဖွဲ့ရလည်းဝိုင်းဝန်းပြီးတော့ဆောင်ရွက်မယ်လို့ပြောပါတယ်။အဒီနေရာမှာကျွန်တော်တို့ဒီအစိုးရဘက်ကဖွဲ့စည်းပုံကိုပြန်ကြည့်ရင်တော့ဒီမျိုးသားပြန်တဲ့တင်းငယ်ရင်းနဲ့ငင်းငယ်ပုံဌာနမှာဟာဒီဒုတိယဝန်ကြီးရာပြီးကဒီအဖွဲ့ဝင်နေနဲ့လည်းပါပြီးသားပါပဲ။ဒါတော့မလို့အခုကျွန်တော်နားလဲတာကတော့ဒီအစိုးရဒီကျွန်တော်ဆောင်ရွက်နေနေဖြစ်စမှာတမတော်လည်းအတူတူပူပေါင်းပြီးတော့ကျွန်တော်ဆောင်ရွက်တယ်လို့ပဲနားလည်ပါတယ်အဲ့တော့အခုလဲဒီငင်းငယ်ကော်မရှင်အနေနဲ့တော့ဒီ AATLN MND တို့လည်းဒီဒီဇင်ဘာလထဲမှာပဲတွားဆွေးနွေးပြီးတဲ့နောက်ပိုင်းမှာဒီဂျီနယ်ထွက်လာတဲ့ဒီပေါ်မှာတမတော်ဘက်ကလည်းတော့တော့ follow up ကျွန်တော်လိုက်လာပြီးတော့ပို့ပြီးတော့တမတော်ဘက်ကတရားကြဲကြဲဖွင့်ပြီးတော့တမတော်အနေနဲ့လည်းသူ့အတွက်ကျွန်တော်တို့လေးလာသူများအနေနဲ့ကြည့်ရင်တော့ risk အခုယူလိုက်ပြီးတော့ငင်းငင်းရေးကိုထပ်ပြီးတော့ကျွန်တော်တို
့
အခြေခြေချင်းများဖိတ်ခေါ်လိုက်တယ်ဆိုတဲ့သဘောပါပဲ
ဟုတ်ကဲ့ကျွန်တော်တခုမြင်ချင်တာခုနကဥထုံးစောပြောသွားတဲ့ထဲမှာလည်းပါပါတယ်ခင်ဗျာဟိုအစိုးရနဲ့တက်မတော်ရဲ့ဒီငင်းငင်းနဲ့ပတ်သက်လို့ချင်းကပ်မှုဒီပုံစံမတူဘူးဆိုတဲ့သဘောပေါ့နော်အဲ့တော့ဥလာမောင်ရွှေကလည်းဒီ peace commission ထဲမှာချန်ပီတူအနေနဲ့လုပ်နေတဲ့အခါကျတော့အစိုးရနဲ့တက်မတော်နဲ့ဂျားထဲမှာဒီငင်းငင်းနဲ့ပတ်သက်ပြီးတော့တိတိသာကွဲပြားတဲ့သဘောမျိုးတွေဒါမှမဟုတ်ပြူးအောင်ဆောင်မှုအားနေတာဓာရီမျိုးရောရှိနေပါလား
ကျွန်တော်နားလေတာကတော့တက်မတော်ကလည်းဒီ2008အခြေခံဥပဒေအောက်မှာပဲဒီဥပဒေဒီအခြေခံဥပဒေပေါ်မှာပဲဒီရပ်တည်ပြီးတော့ဆောင်ရွက်တဲ့ institution တစ်ခုပဲဖြစ်တယ်ပေါ့လေအဲ့တော့ဒီငင်းငင်းဖြစ်စင်မှာလည်းတက်မတော်ဘက်ကလည်းဒီငင်းငင်းလိုချင်ဒါကအခုမှလည်းမဟုတ်ပါဘူး2017ပေါ်မှာဥပဒေရှင်တဲ့တရားတက်မတော်အနေနဲ့လည်းငင်းငင်းလိုချင်လို့သူကလည်းပဲကမ္ဘာ့ဒေသနဲ့အတူတူပူးပေါင်းဆောင်ရွက်တယ်လို့နားလည်ပါလားအခုလည်းဒီငင်းငယ်လူကျင်တာတက်မတော်ရောအစိုးရရောဒီလွှတ်တော်ပူးပေါင်းလုပ်နေတာကတော့ရည်ဘူးကအပြင်တော့အတူတူပဲလို့ပဲကျွန်တော်တို့ယူဆပါတယ်ဒါပေမဲ့စီရေးပိုင်းဆိုင်ရာတချို့ကိစ္စကြတော့တက်မတော်မှသူနှစ်ပေါင်းများစွာသူ့ရဲ့ဒီ institution ဒီ memory ရှိတဲ့သူ့ရဲ့စီရေးဆောင်ရွက်မှုတွေစမ်းသပ်တာရှိတာဟုတော့ဒီအပြည့်အခက်ရပ်ဖို့ဥဆောင်မှုကြောင့်ကျွန်တော်တို့ဆွေးနွေးနေရတော့အစိုးရတက်ကလှုပ်တဲ့ပုံတွေဒီတပင်းနဲ့ဒီအပြည့်ခက်ရဖို့လိုအပ်တဲ့ကိစ္စရတဲ့ဥတော့တက်မတော်ကအရာရှိတွေကလည်းပူပေါင်းပြီးဆောင်ရမယ်ဆိုတဲ့သဘောလိုပဲကျွန်တော်တို့နားလည်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဥထုဆောင်မေးချင်ပါတယ်ခင်ဗျာဥထုဆောင်ခုနကပြောသွားတဲ့အထဲမှာဒီငင်းငယ်လုပ်ငန်းနဲ့လက်ရှိတက်မတော်ဘက်ကကြီးညာလိုက်တဲ့လီလာတာအခြေအနေနဲ့ပတ်သက်ပြီးတော့စောင့်ကြည့်ဖို့လိုမယ်လို့သုံးသပ်တာတွေ့ရပါတယ်ခင်ဗျာအဲ့တော့တကယ်တမ်းလက်ရှိမြန်မာနိုင်ငံငင်းငယ်အတွက်အထောက်ပံ့ဖြစ်စေဖို့ဆိုရင်တက်မတော်ကဘာတွေတကယ်လုပ်တဲ့နယ်လို့ယူဆပါလဲလီလာအပြင်ပေါ့ဘာတွေလုပ်ပေးတဲ့လဲဘာတွေဖြေလျှော့တဲ့နယ်လို့ယူဆပါလဲ
ဟုတ်ကဲ့ကျွန်တော်မြင်တာတော့ပေါ့ဗျာဒီငင်းချင်းရေးတိထောက်တယ်ဆိုလို့ရှိရင်တကယ်ဟိုပေါ့နော်ဒီကျွန်တော်တို့စေကောင်းစေတနာကောင်းတဲ့နော်စေတနာမှန်ကန်မှုကိုကျွန်တော်တို့အလုံးအပြင်ပြသဖို့လိုပါတယ်ဇာရွက်ပုံမှာပဲမဟုတ်ပေးနဲ့ပေါ့လေနော်အခုက၄လလို့ကျွန်တော်တို့ကထုတ်ပြန်လိုက်တာကဒီကျွန်တော်တို့ကဒီတတိုင်းပြည်လုံးကနက်လူတာရုခေါ်ရမယ့်အနေထားမဟုတ်ပေးနဲ့တော့တတိုင်းဒီကျွန်တော်တို့နက်လူတာရုခေါ်နိုင်ဖို့ဆိုလို့ရှိရင်တော့အားလုံးဒီတနိုင်ငံလုံးပြည်ခရဲ့စီရေးကိုပေါ့နော်ပြင်ညာလိုက်ရင်ပို့ပြီးတော့မှကျွန်တော်တို့တည့်မယ်လို့မြင်ပါတယ်ဒါပေမဲ့အခုရခိုင်ဘက်မှာဟိုပေါ့အာသာပေါ့နော်ဒီအကျန်းဖက်တောင်ကျန်းသူအဖွဲ့ပေါ့လေဒီအကျန်းဖက်အဖွဲ့တွေရှိနေလို့ဒါကိုမထုတ်ပြန်တာလို့သမရယုံဘက်ကနေပြီးတော့မှဒီပါကွေပြောဆိုတာကိုတွေ့ရတယ်ဒါပေမဲ့အဲ့ဒီအာသာအဖွဲ့ကဒီ2016မှာမှပေါ်လာတာဖြစ်တယ်။အာသာမတိုင်ခင်မှာဥသိမ့်စီဆိုတာလက်ထက်မှာလည်းပဲဒီလိုမျိုးကြီးညာပြီးတော့မှပေါ်ဆောင်ခဲ့တာမရှိဘူး။တော့ကျွန်တော်တို့ကမြင်တာကတော့တနိုင်ငံလုံးအပြစ်တိုင်းတာဆောင်တဲ့ပြည်ခရဲ့စီးရီးကိုပေါ်ဆောင်ပေးနိုင်မှပဲ ဒါအားလုံးအတွက်ပေါ့လေနော်တကယ်လက်တွေ့အပြင်ပေါ့ဒါငင်းကြဲဆန္ဒရှိတယ်ဒါငင်းကြဲပုံမှာစည်ရနာတကယ်မှန်တယ်ဆိုတာကိုလက်ခံယုံကြည်ဖို့နော်အကြောင်းတရားတွေပို့ပြီးတော့မှပေါ်ပေါက်လာမယ်သဘောရှိပါတယ
်ဟုတ်ကဲ့
အခုက၄လအတွင်းမှာဆိုလို့ရှိရင်ပေါ့ဗျာ၄လလွန်လို့ရှိရင်ကောနော်ကျွန်တော်တို့ကဒီကိစ္စကနေပြီးတော့ဗျာဒီခုနပြောတဲ့ဒီကချင်ပြည်တို့ချမ်းပြည်တို့မှာရှိတဲ့စစ်တိုင်း၅ခုရဲ့နေမြေတွေမှာပြန်ပြီးတော့မှစစ်စင်ရေးတွေပြန်လုပ်မယ်ဆိုတဲ့သဘောကတခါလေးကိုတန်းပြီးအဖြစ်ထွက်နေပါတယ
်ဟုတ်ကဲ့ကျွန်တော်10မိနစ်လောက်ပဲချိန်ရတယ်ကိုထွန်းစောကျွန်တော်တခုမေးချင်ပါတယ်အခုအရင်ကဆိုရင်တပ်မတော်ကဒီမြောက်ပိုင်းအဖွဲ့တွေ TNL တွေဘာလို့ねပတ်သက်လို့တော်တော်လေးသဘောရပြင်းထန်တဲ့ရက်တည်ဒါပေမဲ့အခုထုတ်ပြန်ချက်မှာဒီနာမည်တွေပါပါလာတယ်အဲ့တော့မြောက်ပိုင်းအဖွဲ့နဲ့ပို့ပြီးတော့တင့်မြက်လာမဲ့သဘောလို့ရောယူဆလို့ရပါလား
ကျွန်တော်ကတော့အဲ့ဒီဥဒ္ဒါတော့ပြောဖို့စောအောင်မယ်နဲ့တူပါတယ်ဒီမနေ့ကပဲ TNL နဲ့ကုတ်ခိုင်မှာပြန်ပြီးတော့မှတိုက်ပွဲတွေဖြစ်တာတွေ့တယ်နောက်ပြီးတော့ ULA နဲ့ဆိုရင်လည်းပဲဒီနေ့စဉ်ရဲ့ဆက်ဆိုသလိုဖြစ်နေတာတ
က်မလို့ပြောခွင့်ရသူကတော့သူကျွန်တော်တို့ကိုပြောထားတာတော့ TNL နဲ့တိုက်ပွဲကမဟုတ်ပါဘူးဆိုသူတို့ညင်းထားပါတယ်ဒီကနေ့ပဲ
ဟုတ်တယ်ဒါပေမဲ့သူ့အမြေပြင်ကနေပြီးတော့မှဒီသက်ခံလူထုတွေကနေပြီးတော့မှဟုတ်တယ်ဆိုပြီးတော့မှပြောတဲ့ချက်တင်နေနောက်ပြီးတော့မှကာယကင်ရှင် TNL ဖွဲ့ကလည်းပဲဒါကိုတည်ပြုတဲ့သဘောရှိပါတယ်
ဟုတ်ကဲ့
အဲ့ဒါကြောင့်ဒီလိုမျိုးပေါ်ပြဒီထုတ်ပြန်ကြေညာချက်ကတာရွက်ပေါ်မှာပဲမဟုတ်ပြင်းနေပေါ်လေတော့တကယ်မြေပြင်မှာပါသွားပြီးတော့မှအကျိုးသက်ရောက်မှုရှိဖို့လိုတယ်လို့မြင်ပါတယ
်ဟုတ်ကဲ့ခုနကကျွန်တော်ပြောလို့မြောက်ပိုင်းရဲ့ဖွဲ့ရည်နဲ့ဆက်ဆံရေးကပို့ပြီးတော့နှိစက်လာတယ်လို့ရောယူဆပါလားစစ်တပ်နဲ့လက်ရှိ
မြောက်ပိုင်းဖွဲ့နဲ့နှိစက်လာဆိုတာကတော့ဒီကျွန်တော်မြင်တာကဒီတရုတ်ရဲ့ဂျောင်းဝင်မှုနဲ့ပဲဒီကဆိုင်နေတာပေါ့ဗျာတော့တရုတ်ရဲ့ဂျောင်းဝင်မှုမရှိရင်တော့ဒီဆွေးနွေးပွဲတွေကအခြေအနေဘယ်လိုဖြစ်မလဲဒါတွေလည်းပြောစရာတွေအများကြီးရှိတာပေါ့နောက်ပြီးတော့မြောက်ပိုင်းဖွဲ့မှာဆိုရင်လည်းပဲဒါကချင်ဘက်မှာဆိုလို့ရှိရင် KIO နဲ့ဆိုရင်လည်းပဲအဓိကဖြစ်နေတဲ့တိုက်ပွဲတွေအများကြီးပဲပေါ့နော်ကချင်နေပြည်မှာ
ဟုတ်ကဲ
့အဲ့မှာ KIO နဲ့ဒီဆွေးနွေးပွဲတွေတိတ်မတွေ့ရဘူးပေါ့ဗျာ
ဟုတ်ကဲ့
ဒီလိုမျိုးတွေဖြစ်နေတာတွေတွေ့ရှိတယ်အဲ့ဒါကြောင့်ကျွန်တော်မြင်တာကတော့ဒီ2019မှာပေါ့လေနော်အဲ့ April လအထိပဲသူကဒီအဲ့ဒီစစ်တိုင်း၅ခုကချင်ပြည်ချမ်းပြည်မှာပဲတည်ရလှုပ်ရှားမှုတွေကိုရပ်မဲ့သဘောတော့ဖြစ်တယ်ဒီတောင်ပိုင်းတို့ဒီကချင်ဒီကရင်တို့ကရင်နီတို့နောက်ပြီးတော့မှအနောက်ဘက်ဒီရခိုင်ပြည်တို့သူကအကျုံးမဝင်တဲ့ခါကျတော့ဒီဘက်မှာကစီးရေလှုပ်ရှားမှုတွေစဉ်စဉ်မပြတ်ရှိနေမလားပေါ့ဒီကာလထဲမှာဒါတွေကိုကျွန်တော်တို့ကတောင်းကြည့်ရမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်ရိုက်လေးလိုက်အစီအစဉ်အချိန်လေးဆီသွားလို့ပါအဓိကပေါဝင်ပြီးပေါဝင်ဆွနေပြီးတဲ့ဥလာမောင်ရွှေရောဥထုံးစော်ကိုကျေးဇူးအများကြီးတင်ပါတယ်တနေ့တော့ channel တော်ရှင်တွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရိုက်လေးလိုက်အစီအစဉ်ကျွန်တော်တို့ရနာကုန်ပြီပါခင်ဗျာ
ထလို့သူမဆုံမနဲ့အတူကိုသားညုံစီစဉ်တက်ဆက်တဲ့ဒါရိုက်လီလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်ခုတော့ကြန့်ရှင်းနေတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုမဆုမျက်မှောင်ကပြောပြပေးပါဦးအင်ဒိုနီးရှားနိုင်ငံမှာဆူနာမီဒဏ်ခံထားရသူတွေအတွက်နိုင်ငံတော်ကခရီးယာဘာသာဝင်တွေဆူတောင်းပေးကြဖို့ခရီးယာအသင်းတော်ကောင်ဆောင်တွေကတိုက်တွန်းခဲ့ကြပါတယ်ဆူနာမီဖြစ်ခဲ့တဲ့နေရာတွေမှာနောက်ထပ်သဘာဝဘေးဒဏ်တွေဖြစ်လာမှာဆိုရင်လို့ဒေသခံတွေဘေးလွတ်ရာကိုရွှေပြောင်းနေကြပေမဲ့တချို့ဒီဖျားเจ้าတွေမှာတော့ငြိမ်သက်စွာဆူတောင်းပွဲတွေကျင်းပပါတယ်ဒီစွန်တာရေလက်ကြားတစ်ဖက်တစ်ချက်မှာစနေနေ့ကဆူနာမီဒီလိုင်းကြီးတွေရိုက်ခတ်ခံရမှုကြောင့်သေဆုံးသူဟာ429ယောက်ရှိသွားပြီလို့အင်ဒိုနီးရှားသဘာဝဘေးဒဏ်ကူညီကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါတယ်ဆူနာမီကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့တဲ့ဒီကျွန်းဆွယ်တစ်ဖက်စီကဆူမာထရာနဲ့ဂျာဗာပြည်နယ်တွေမှာအနံ့ခံခွေးတွေအဝေးထိန်ဒရုန်းယာဉ်တွေတုံးပြီးတော့အသက်ရှင်ကျန်နေနိုင်သူတွေကိုလိုက်လံရှာဖွေနေပါတယ်ကမ္ဘာပေါ်ကနိုင်ငံတိုင်းနဲ့ယဉ်ကျေးမှုတိုင်းမှာလူအချင်းချင်းရိုင်းပင်းကူညီကြဖို့ဆုတောင်းတယ်လို့ပိုယဟမ်မင်းကြီးဖရန်စစ်ကဒီခရစ်စမတ်နေ့ဆုတောင်းစကားပြောကြားခဲ့ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားငြိမ်းချမ်းရေးရဖို့အပြင်ဆီးရီးယားနဲ့ယေမန်နိုင်ငံတွေမှာငြိမ်းချမ်းစေဖို့မျှော်လင့်တယ်လို့လည်းဒီကနေ့ဒီစိန့်ပီတာစပက်ရှယ်လစ်ကဖျားချောင်းဝရဏထွက်ပြီးတော့ခရစ်စမတ်ဝီပြုဆုတောင်းစဉ်မှာပိုယဟမ်မင်းကြီးကပြောကြားခဲ့တာပါ။ဒီပိုယဟမ်မင်းကြီးဥဆောင်တဲ့ဆုတောင်းပွဲကိုစိန့်ပီတာရှင်ပြည်မှာကမ္ဘာတဝန်းကခရီးယန်ဘာသာဝင်ထောင်ထဲချီလာရောက်ခဲ့ပါတယ်။ဒီနေ့လနေ့ညကလည်းဒီဖျားရှိခိုးချောင်းမှာလုပ်တဲ့ Christmas အကျိုးညဝေပြုဆုတောင်းပွဲမှာခရီးယန်ဘာသာဝင်တွေအနေနဲ့ပကာသနာကိုခြေတမ်းမတင်ပဲအလှဒါနမေတ္တာတရားတို့နဲ့ရိုးရှင်းတဲ့ဘဝဖြတ်သန်းကြဖို့အတွက်ပိုယဟမင်းကြီးကတိုက်တွန်းခဲ့ပါတယ်ရှင် ။တရင်အချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Mikhail Dubensky ဖြစ်ပါတယ်။ VOA American အသံရမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်ကြပါရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနံတော်ပါ။
This program has come to you from the Voice of America, Washington.